This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်တန်လွှင့်အစီအစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသမှာအကူအညီပေးလုပ်ငန်းတွေဟာရပ်တန့်သွားပါပြီ။မြန်မာငင်းချင်ရေးဆွေးနွေးပွဲအတွက်အပြုသဘောဆောင်တဲ့ရလဒ်တွေရခဲ့တယ်လို့တရုတ်ကပြောပါတယ်။ခွင့်ပြုချက်မရှိဘဲ73စီတိုးလောင်သူတွေကိုအရေးယူဖို့စစ်ကောင်စီကသတိပေးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသနမ်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းနဲ့ရဲစခန်း၄ခုကိုတနင်္ဂနွေနေ့တုန်းကတအောင်းတက် TLL တွေကသိမ်းယူခဲ့တယ်လို့ပြောပြပါတယ်
စခန်းလေးခုကျမတို့သိရတာပေါ့လေနော်နမ်စံမှာရှိတဲ့တကယ်ဖူးတောင်စခန်းရဲ့အပြင်အပရမယာစီတီမှာရှိတဲ့စခန်းရဲ့ပြင်နမ်စံရဲ့စ
ခန်းရဲ့ TNL ရဲ့ပြောခွင့်ရရုံတာဝန်ခံ VOA ကိုပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါဘက်ကစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်ကြားတိုက်ပွဲအခြေအနေကယင်းနီပြည်နယ်လွိုက်ကော်မြို့ကပြည်နယ်ရဲတပ်ဖွဲ့မှုရုံးကိုကယင်းနီတပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်လိုက်တဲ့အကြောင်းဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
။ Israel တပ်ဖွဲ့တွေနဲ့ Hamas ကြားဂါဇာကမ်းမြောင်တောင်ပိုင်းကခန် Unix မြို့တွင်နဲ့အနီးတစ်ပိုင်းမှာတိုက်ပွဲအပြင်းထန်ဖြစ်ပွားနေတယ်လို့မြောက်ပိုင်းမှာရှိတဲ့ဂါဇာမြို့တော်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါဗျ။ဂါဇာဒေသမှာအကူအညီပေးလုပ်ငန်းတွေဟာအကြီးအကျယ်ရပ်တန့်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူကပြောပါဗျ။အီဂျစ်နယ်စပ်အနီး Rafa ဒေသကလွှဲရင်တခြားနေရာတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အဓိကလမ်းမကြီးတွေမှာသွာလာမှုတွေကန့်သတ်နေတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေကိုအတားအဆီးဖြစ်နေတာပါ။တိုက်ပွဲတွေကြောင့်ဂါဇာမှာရှိတဲ့လူပေါင်း1.6ဟာအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအများစုဟာလူပြစ်ကျက်နေတဲ့လုံလောက်တဲ့တန့်ရှင်းမှုရှိတဲ့အကူအညီပေးစင်တာတွေမှာခိုးလုံနေကြရတဲ့အတွက်ကူးဆက်ရောဂါပြန့်နှံ့လာမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဂါဇာရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်ကိုစီရေးချဲ့ထွင်လာတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွင်ရာဖာမြို့ကိုလူပေါင်း1000နဲ့ချီရွှေ့ပြောင်းရောက်ရှိလာခဲ့တယ်လို့ UNOCHA ကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ကတော့ Israel ဟာပါလက်စတိုင်းအရက်သားတွေကိုတပ်နိုင်သမျှကာကွယ်ပေးဖို့ပြက်ကွက်နေတယ်လို့တနင်္ဂနွေနေ့ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်းအရက်သားတွေကိုအကာအကွယ်ပေးဖို့အရေးကြီးတယ်လို့ CNN သတင်းဌာနကပြောခဲ့ပါတယ်ရှင်။
American ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်အဖွဲ့ဝင်တွေနဲ့ဒီကနေ့တွေ့ဆုံမဲ့နိုင်ငံသားရေးဝန်ကြီး Anthony Blinken က Hamas တွေအပေါ်မှာ Israel တို့ရဲ့စစ်ဆင်ရေးအတွင်းပါလက်စတိုင်းအရက်သားတွေကိုအကာအကွယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အဆိုအရကထပ်တလဲလဲတိုက်တွန်းထားကြောင်းပြောပါတယ
် We're trying to do everything we can to ensure that civilians are protected.That humanitarian assistance gets into people who need it.
နိုင်ငံသားဝန်ကြီးဘလင်ကန်ပြောသွားတာကတော့အရက်သားတွေကိုအကာအကွယ်ပေးနိုင်အောင်ဂါဇာဒေသကလိုအပ်နေတဲ့သူတွေကိုစာနာမှုအကူအညီတွေရောက်အောင်အတက်နိုင်ဆုံးစူးစမ်းနေပါတယ်။ပြည်ပခါကြောင့်မလို့အပြစ်မဲ့တဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရဲ့အသက်တွေဆုံးရှုံးနေရတဲ့ခြေကွဲပွဲဖျက်ကိုအလေးနဲ့သတိထားပါတယ်။ဒါတွေကိုနည်းနိုင်သမျှအနည်းဆုံးဖြစ်အောင်ကျွန်တော်တို့စူးစမ်းနေပါတယ်ဆိုပြီးတော့အမေရိကန်ရုပ်သံ ABC နဲ့တနင်္ဂနွေနေ့မေးမြန်းခန်းမှာဝန်ကြီးဘလင်ကန်ပြောခဲ့တာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲဂါဇာဒေသကျန်းမာရေးလုပ်ငန်းတွေကကတ်ဆိုက်နေတဲ့အဖြစ်ကိုကြုံနေရပြီးတော့တိုးတက်အောင်လုပ်ဖို့မဖြစ်နိုင်တဲ့အခြေအနေမှာရောက်နေတယ်ဆိုပြီးတော့လည်းသတိပေးထားပါတယ်ရှင်
တင်းလာနေမင်းရဲ့အစောပိုင်းယူကရိန်းမြို့တော် Kiev ကိုရုရှားကတာဝေးပစ်ပဲထိန်ဒုံးကျည်ရှစ်ဆင်းနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ဒုံးကျည်တွေကြောင့်လေကြောင်းရန်ကာကွယ်တပ်တွေကပစ်ချခဲ့ပြီးအပြက်အစီးအပိုင်းအစတွေကြောင့်လူ၄ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ drone တွေ cruise ဒုံးကျည်တွေထက်ပိုပြီးမြန်ဆန်တယ်လို့ပစ်ချဖို့ပိုခတ်ခဲတဲ့ပဲထိန်ဒုံးကျည်တွေကိုမကြသေးခင်လပိုင်းတွေအတွင်းရုရှားကအသုံးပြုပြီးတိုက်ခိုက်လာတာပါ။ရုရှားသိမ်းပိုက်ထားတဲ့ Crimea ဒေသကနေ drone 18ဆင်းပစ်လွှတ်တိုက်ခိုက်ခဲ့ပေမဲ့ယူကရိန်းတောင်ပိုင်းဒေသမှာ drone ားလုံးပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာအင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုသမ္မတအိမ်ဖြူတော်ကိုလာရောက်ပြီးသမ္မတဂျိုးဘိုင်နန်နဲ့တွေ့ဆုံမှုရှိပါတယ်။သမ္မတဇယ်လန်စကီဟာလွှတ်တော်နှစ်ရက်လုံးရှိမှာမင်းကွန်းပြောကြားဖို့ကိုလည်းစီစဉ်ထားပါတယ်။ယူကရိန်းကိုနောက်ထပ်အကူအညီတွေပေးဖို့အတွက်သမ္မတဘိုင်နန်အစိုးရကလွှတ်တော်ကိုတိုက်တွန်းနေတာပါ။ရုရှားကျူးကျော်မှုကိုခုခံကာကွယ်နေတဲ့ယူကရိန်းပြည်သူတွေကိုထောက်ခံတဲ့အမေရိကန်နဲ့ဂရိကဝတ်တွေကိုသမ္မတဇယ်လန်စကီရဲ့ဒီခီးစဉ်အတွင်းအလေးပေးဆွေးနွေးသွားမယ်လို့အိမ်ဖြူတော်ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
RS စော်ဘွားများပြည်တော်စု UAE နိုင်ငံရဲ့မြို့တော်ဒူဘိုင်းမှာကျင်းပတဲ့ COP28 ညီလာခံမှာတော့ရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးလုံလောက်တဲ့ဆောင်ရွက်မှုတွေမရှိဘဲအားနည်းနေတာကိုကန့်ကွက်တဲ့အနေနဲ့ဆန့်ကျင်ကန့်ကွက်တဲ့လူတွေကမနေ့ကအီတလီနိုင်ငံ Venice မြို့က Grand Canal တူးမြောင်းကိုအစိမ်းရောင်ဖြစ်နေပြောင်းလဲလိုက်ပါတယ်။ပုံမှန်သွာလာနေတဲ့တူးမြောင်းတွေကိုစိုးစေးတွေထည့်ပြီးတော့အစိမ်းရောင်ပြောင်းလိုက်တာဖြစ်ပါတယ်။တချို့ကတော့ Realto တရားပေါ်ကနေဂျိုးတွေနဲ့ပိုစတာတွေချိတ်ဆွဲကြပါတယ်။အဲ့ဒီရေတဲကိုစေးစိုးတွေနဲ့ထဲခဲ့တာကတော့အီတလီအစိုးရရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာမူဝါဒကိုပြောင်းလဲဖို့လို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။ UAE နိုင်ငံရဲ့ဒူဘိုင်းမြို့မှာနိုင်ငံတကာခေါင်းဆောင်တွေရာသီဥတုဖောက်ပြန်မှုတိုက်ဖြတ်ရေးဖြေရှင်းမှုစီဝေးနေကြချိန်မှာပဲကမ္ဘာရဲ့ရက်ရက်မှာရုပ်ကျွင်းလောင်စာအသုံးပြုမှုအဆုံးသတ်ရေးဖန်လုံအိမ်ဓာတ်ငွေ့ရောချရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်ရှင်။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြိပခါတွေနဲ့ပတ်သက်လို့ငင်းချင်းရဲ့အတွက်ဆွေးနွေးမှုတွေမှာအပြူသဘောဆောင်တဲ့ရလဒ်တွေရှိခဲ့ကြောင်းတရုတ်အစိုးရကဒီနေ့ပဲပြောလိုက်ပါတယ်။မြန်မာပြည်မြောက်ပိုင်းကပြိပခါတွေရောပါရေးဟာတက်ဆိုင်သူတွေအားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးအတွက်လည်းအကျိုးရှိပါတယ်။မြောက်ပိုင်းဒေသပြိပခါနဲ့ပတ်သက်ပြီးငင်းချင်းရေးဆွေးနွေးခဲ့ပြီးအပြူသဘောဆောင်တဲ့ရလဒ်တွေအတွက်ဝမ်းသာပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူမောင်နိုင်ကဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်အတိုက်ခံလက်နက်ကိုင်အင်အားစုတွေနဲ့စစ်ကောင်စီအပေါ်စစ်စင်ရေးနှစ်လကျော်ကြာလာချိန်မှာပဲတရုတ်နိုင်ငံကအခုလိုပြောလိုက်တာပါစစ်ကောင်စီဘက်ကတော့တရုတ်နိုင်ငံရဲ့အကူအညီနဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ MNDAA TNLA AA အဖွဲ့ကတာဝန်ရှိသူတွေနိုင်ငံအရေးဖြည့်ရှင်းဖို့တွဲဆုံဆွေးနွေးခဲ့တယ်လို့ပြောဆိုထားပါတယ်အခုဆွေးနွေးပွဲအပေါ်မူတည်ပြီးဒီလကုန်မှာဆက်လက်ဆွေးနွေးသွားမယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံကုမင်းမြို့မှာ UN ပြည်နယ်ပါတီကော်မတီလက်ထောက်အတွင်းရေးမှုနဲ့တွဲဆုံခဲ့ပြီးနေဆက်ဒေတာတခြားငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့တာပါ VOA နဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ရဲ့တည်သက်မင်းမြဲမှုမှာတော့ယာယီသမ္မတကြီးဒူဝါလက်ရှိလာကတွဲဆုံဆွေးနွေးတာကိုအဖြစ်တစ်ခုဖြစ်ကြောင်းတွဲဆုံဆွေးနွေးရေးအတွက်တကားပိတ်မထားကြောင်းနဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်ဆိုးဝါးတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်တွဲဆုံဆွေးနွေးဖို့ကိုတော်တော်လေးစဉ်းစားရမယ့်အနေအထားမှာရှိတယ်လို့ပြောပါတယ်ပြီးခဲ့တဲ့အပတ်ကနေပြည်တော်မှာလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာလည်းစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုနိုင်ငံရေးအရာအဖြေရှာဖို့တိုက်တွန်းထားပါသေးတယ်ရှင်
မြန်မာနိုင်ငံမှာမကြသေးခင်ရက်တွေကနေစပြီးတော့လောင်စာဆီရှားပါမှုသတင်းတွေထွက်ပေါ်နေချိန်မှာပဲတရားမဝင်တိုးလောင်ရောင်းချတဲ့သူတွေကိုအရေးယူမယ်လို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်ခွင့်ပြုချက်လိုင်စင်မရှိဘဲနဲ့ဂါလန်50ထပ်ပို့ပြီးတော့73စီတွေကိုပို့ဆောင်တာတိုးလောင်တာရောင်းချတာတွေ့ရှိခဲ့တယ်ဆိုရင်ထောင်နဲ့ငွေဒဏ်အပြစ်ပေးအရေးယူခံရမှာဖြစ်ကြောင်းသတိပေးခဲ့ပါတယ်ဥပဒေချိုးဖောက်ကြောင်းကိုစစ်ဆေးတွေ့ရှိတယ်ဆိုရင်အနည်းဆုံးဒဏ်ငွေကျပ်3သိန်းကနေအများဆုံးသိန်း50ဒါမှမဟုတ်ထောင်နဲ့တစ်နှစ်ထက်မပိုတဲ့ဒါမှမဟုတ်ပြစ်ဒဏ်2ရက်စလုံးကြာခံရနိုင်တယ်လို့အမှုနဲ့ဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းခံရမယ်လို့လည်း73စီတင်သွင်းတိုးလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီအတွင်းမှဦးတန်းစော်ကနိုင်ငံပိုင်မီဒီယာတွေကိုပြောထားပါဗျ။မကြသေးခင်ရက်တွေကနေစပြီးတော့73စီပြက်လက်မှုသတင်းကြောင့်ရန်ကုန်လိုမြို့ကြီးတွေအပါအဝင်နေရာတော်တော်များများမှာအလူရဲ့တန်းစီဝယ်ယူခဲ့တာပါမြန်မာအာဏာပိုင်တွေဘက်ကတော့ပြည်တွင်းမှာတုံးဆွဲဖို့73စီအလုံးလောက်ရှိကြောင်းပြောဆိုထားပြီးတော့ကောလာဟာလသတင်းတွေအပေါ်မှာမစိုးရိမ်ကြဖို့လည်းတိုက်တွန်းထားပါတယ်ရှင
်ဒီဒီဆိုင်ရာလူအခွင့်ရေးကြေညာဇာတ်လမ်းကိုတက်တန်း85နှစ်ပြည့်ချိန်မှာပဲမြန်မာနိုင်ငံအပါအဝင်ကဘာတလွားကအလူအခွင့်ရေးစုပ်ယုပ်မှုအခြေအနေတွေကိုနိုင်ငံတကာကခေါင်းဆောင်တွေကုလသမဂ္ဂကတာဝန်ရှိသူတွေကထောက်ပြနေကြပါတယ်။ပြည်ပခါတွေကြားလူအခွင့်ရေးချို့ဖောက်မှုတွေကိုအကာအကွယ်ပေးဖို့ပြက်ကွက်မှုတွေကိုလည်းကုလသမဂ္ဂအလူအခွင့်ရေးဆိုင်ရာမဟာမင်းကြီးကထောက်ပြခဲ့တာပါ
My thoughts go to the millions of people suffering unbearably in the occupied Palestinian territory, notably Gaza.
တင်ပိုက်ခံပါလက်စတိုင်းနေမြေအထူးသဖြင့်ဂါဇာဒေသနဲ့အစ္စရေးဆူဒန်ယူကရိန်းမြန်မာအပြင်တခြားဒေသတွေကမချိမဆန့်ခံစားနေရတဲ့တန်ပေါင်းများစွာသောပြည်သူတွေကိုသတိရမိပါတယ်လို့မဟာမင်းကြီးဗော်ဂတ်တက်စ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြောသွားခဲ့တာပါ။ဒုတိယကမ္ဘာစစ်အပြီးဂျူးလူမျိုးတွေတန်းနဲ့ချီအသက်ခံရတဲ့လူမျိုးတုံးတပ်ဖြတ်မှုကြီးကြုံခဲ့ရပြီးကလေးကအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစရန်ကိုသဘောတူအတည်ပြုခဲ့တာပဲဖြစ်ပါတယ်ရှင်။
ဒေတာရဲမတည်ငြိမ်မှုတွေဆယ်စုနှစ်တွေနဲ့ခြီးပြီးတော့ရှိခဲ့တဲ့ကာရှမီးယားဒေတာကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းမှုအတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုအိန္ဒိယတရားရုံးချုပ်ကတနင်္လာနေ့မှာအတည်ပြုလိုက်ပြီးတော့တနှစ်အတွင်းမှာရွေးကောက်ပွဲကျင်းပဖို့အမိန့်ထုတ်လိုက်ပါတယ်။အိန္ဒိယဖွဲ့စည်းပုံအခြေခံဥပဒေပုံမှန်339အရ2019ခုနှစ်တုန်းကဂျမူးနဲ့ကာရှမီးယားဒေတာတွေကိုအထူးအခြေအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ပေးခဲ့တာဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာအဲ့ဒီဒေတာအတွင်းမှာမတည်ငြိမ်မှုကဆယ်စုနှစ်နဲ့ချီရှိခဲ့ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေဆန္ဒပြပွဲတွေကြောင့်လူပေါင်းတောင်းနဲ့ချီပြီးတော့အသက်ဆုံးခဲ့ရပြီလဲဖြစ်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဇက်တိုက်နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတချို့ညီနောင်မဟာမိတ်အဖွဲ့တွေသိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်နဲ့ကွက်ခိုင်မြို့နယ်တွေမှာရှိတဲ့စစ်ကောင်စီတပ်စခန်းနဲ့ရဲစခန်း၄ခုကိုမနေ့တနင်္ဂနွေနေ့ကတအောင်းတပ် DLN တွေကသိမ်းယူခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲစီးရဲတင်းမာနေတဲ့ကချင်ပြည်နယ်ဘက်မှာလည်းအင်တာနက်လိုင်းနဲ့ဖုန်းလိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။ရှမ်းနယ်ကချင်ကနောက်ဆုံးစီးရဲအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ပြောပြပေးပါမယ်
။ညီနောင်မဟာမိတ်တွေရဲ့တစ်တုံကြားနှစ်ကိုစစ်စီးရဲအတွင်းတိုက်ပွဲတွေဟာကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့မန္တလေးလာရှိုမူဆယ်နဲ့နမ်ခန်ကားလမ်းမတကြောမှာအများစုဖြစ်ပွားနေရတာကနေပြီးခဲ့တဲ့ဇင်ဘက်ကစတင်ပြီးပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံနဲ့နမ်ဆန်ဘက်ထိပါပြန့်နှံ့လာနေတာပါ။ဒီလ10ရက်နေ့ကပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်မှာရှိတဲ့တပ်စခန်းတစ်ခုနဲ့ရဲစခန်းတစ်ခုကိုသိမ်းယူခဲ့တယ်လို့ကိုခိုင်မြို့နယ်ထဲမှာလည်းတပ်စခန်းတစ်ခုသိမ်းယူခဲ့တယ်လို့ PSLF DNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတော်ဝင်ကက VOE ကိုပြောပါတယ
်။မနေ့တုန်းကတပ်စခန်းလေးခုကျွန်တော်တို့သိမ်းရတာပေါ့လေနော်။ဒီနမ်ဆမ်မှာရှိတဲ့တတဲန်ဖူတောင်စခန်းရဲ့ပြီးရင်ပရမယာစီတီမှာရှိတဲ့တပ်စခန်းရဲ့ပြီးရင်နမ်ဆမ်ရဲ့စခန်းရဲ့အဲ့ဒီ၃ခုပေါ့။လေငါရှိနိုင်ခွဲချိန်မှာကိုခံပဲမရှိတဲ့မြူတစ်တက်စကန်ကိုတင်ရတယ်အဲ့မှာဆိုစစ်တုံးမှခုနဦးလေးရတယ်ပြင်လက်နဲ့ကြီးတွေ60မမတွေပြင်လက်နဲ့အလုံးပေါင်းရင်တော့58 60နီးပါတော့ရှိမယ်နမ်ဆမ်မလက်မလက်နဲ့အတုံးဆောင်ပစ္စည်းတွေပြင်လက်နဲ့ငယ်တွေပြင်လက်နဲ့ကြီးပြတဲ့ကြိယာတွေလည်းရပါတယ
် DNL ရဲ့ထုတ်ပြန်ချက်မှာတော့လာရှိုမျိုးတွေက E9 ကြေးရွာစစ်ကောင်စီတက်စကန်ကိုဒီနေ့မနက်ပိုင်းသိမ်းပိုက်ခဲ့ကြောင်းဖော်ပြထားပေမဲ့ TNL ပြောရေးဆိုခွင့်ရှိသူကအတိမပြုနိုင်သေးကြောင်းပြောပါရစေ။ဒီနေ့မှာနန်းခမ်းမြို့နယ်စခန်းတစ်ခုံမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကအ ਨੇ ဆုံး၄ချောင်းကနေ၅ချိန်လာရောက်တိုက်ခိုက်ခဲ့တယ်လို့လည်း TNL ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရစေ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းဘက်မှာမနေ့ကအထိတိုက်ပွဲဆက်လက်ဖြစ်ပွားနေပေမဲ့ MNDAA ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့ရှမ်းမြောက်ဒေသမှာနမ်ခမ်းတာမိုးညဲနဲ့လောက်ကိုင်တောင်ဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်းပြောဆိုထားပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာ20ရက်နေ့ကလာရှိုမြို့ကိုရောက်ရှိနေပြီးစစ်စေးရုံမှာကုသမှုခံယူနေတဲ့ဒဏ်ရာရစစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တယ်လို့လာရှိုမြို့မှာရှိတဲ့မန်စုဖုန်ကြီးကျောင်းမှာရောက်ရှိနေတဲ့စစ်ပေးဆောင်ပြည်သူတွေကိုလည်းတွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်တွင်းမှာတော့ဒီအပိုင်းတိုက်ပွဲတွေဖြစ်ပွားနေတာအတန်ငယ်ညင်သက်နေပေမဲ့ဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်အများပြည်သူအခက်အခဲကြုံနေရပါတယ်။လက်ရှိကချင်ပြည်နယ်တွင်းဖုန်းနဲ့အင်တာနက်ဆက်သွယ်ရေးအခြေအနေနဲ့ပတ်သက်ပြီးဖားကတ်ဒေတာကန်တို့ကအခုလိုပြောပါတယ်။ဒီက
အင်တာနက်လုံးဝမရတော့ Wi-Fi လည်းမရဘူးရင်းရင်းဒေတာလည်းမရတော့ဘူး Wi-Fi ကတော့တနာတော့ကျော်ကျော်သွားပြီ။ဟိုဒေတာကတော့ဒီလိုဒေတာလည်းရတာဆိုဒီလိုမရတော့တာကဒီနေ့ကတော့9ရက်လောက်ရှိတယ်ကလေးဖုန်းလိုင်းလည်းမရတော့ဘူး။ကလေးဖုန်းလိုင်းမရတာကို9ရက်ရှိရင် LGD ခုပဲနေလို့ရတာ။
နိုဝင်ဘာ9ရက်နေ့ကစတင်ပြီးချင်းပြည်နယ်ကမြို့နယ်တော်တော်များများမှာအင်တာနက်လိုင်းတွေပြတ်တောက်ခဲ့တာကြောင့်ဝ အွန်လိုင်းနဲ့အလုပ်လုပ်နေသူတွေအခက်အခဲတွေ့ရတယ်လို့သတင်းချက်လက်ရယူဖို့ပါအခက်ဖြစ်နေကြောင်းဒေသခံတွေကပြောပါတယ်။မြကြီးနားမြို့ကအမျိုးသမီးတူကတော့လက်တလုံးဖုန်းလိုင်းတွေပြတ်တောက်သွားတာကြောင်းမိသားစုအရေးကိစ္စတွေကဆက်ဆက်သွယ်ဖို့အခက်အခဲဖြစ်ရကြောင်းအခုလိုပြောပါတယ
်။ဒီဇင်ဘာ9ရက်နေ့ကနေဖုန်းလိုင်းကိုပြတ်သွားတာ။ဒီတစ်ခုပဲဖုန်းပြောလို့ရတဲ့အနေအထားဖြစ်နေတာဟုတ်။မနေ့တနေ့ကဆိုကျွန်တော်ဒီဟို family ထဲမှာပဲနိုင်ဖြစ်ရင်တော့မှဆက်တယ်လို့မရတော့တဲ့အနေအထားတွေဖြစ်သွားတာပေါ့လေ။ဆယ်လီနောတို့ Oridu ကတော့ gain နေသူတွေဆိုရင်ဆက်တယ်လို့မရဘူးဆိုတဲ့ဟာမျိုးတွေကတော်တော်အခက်အခဲတွေတော့အများကြီးရှိတယ်ဟုတ်။တယ်လီဖုန်းပဲပြတ်တာကတတိယလုံးမှာပဲတတိယလုံ
း။ကချင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ Sky Dive အထက်ပိုင်းဒေသက Calling ပင်လယ်ဘူးနဲ့ဝန်းတုံစားတဲ့မြို့တွေမှာတော့2022ခုနှစ်စက်တင်ဘာလကလေးကဖုန်းနဲ့ Internet line တွေဖြတ်တောက်ထားသလိုလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့လောက်ကင်ပါဝင်ရှမ်းမြောက်ဒေသကနေရာအချို့မှာလည်းဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကို TLN တွေကသိမ်းယူခဲ့တဲ့တရင်ကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေတရင်ကိုလည်းတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေကဆက်လက်ပြီးတော့ပြင်းထန်နေပါတယ်။မြို့ပေါ်ရက်ကွက်တွေပေါ်ကိုလက်နက်ကြီးကြီးတွေမကြာခဏကြားရောက်လေရှိတာကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေမြင့်တက်နေပါတယ်။ရခိုင်ပြည်နယ်တွင်းကမြို့နယ်၄ခုနဲ့ပလဝမြို့ပေါ်ကိုလက်နက်ကြီးကြီးကြားတဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့၈ဦးထပ်မံဒဏ်ရာရခဲ့ပါတယ်လို့ရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့နိုဝင်ဘာ23ရက်ကစတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေသေးပါမနေ့ကလည်းဘူးတီတောင်မြို့နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ပေါတော်မြို့တွင်မှလည်းတိုက်ပွဲတွေဒီကနေ့အထိဆက်ပြီးဖြစ်ပွားနေပါတယ်တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေလေယာဉ်တွေဒရုန်းတွေနဲ့လူနေကျေးရွာတွေမြို့တွင်းတွေကိုပစ်ခတ်နေတယ်လို့ AA ဘက်ကအခိုင်အမာပြောပါတယ်မနေ့ကလည်းစစ်တွေမင်းများနဲ့ပုံနှချိုးမြို့နယ်တွေမှာစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်73နှစ်အရွယ်ကလေးတူသေဆုံးပြီးတော့၈ဦးထက်မနည်းတန်းရရှိခဲ့တယ်လို့ AA ကသတင်းထုတ်ပြန်ပါတယ်။ပုံနှချုံမြို့နယ်မှာတော့မြို့ထဲမှာရောပတ်ဝန်းကျင်ကျေးရွာတချို့မှာပါလက်နက်ကြီးကြီးကျပြီးနေအိမ်တချို့ပျက်စီးသွားခဲ့ရတယ်လို့ပုံနှချုံမြို့ခံတူကပြောပါတယ်
။ဟုတ်ကောပတေးစာမှာတော့ဟိုကတအိမ်လုံးပျက်စီးသွားတယ်လက်နက်ကြီးကျတာ။အစာတလိမ့်အလန့်ပြစ်တာလို့တော့ပြောတယ်။ဟိုကပုံနှချုံမြို့ပေါ်မှာတော့ဟိုကဂူဝါကျေးရွာမှာဟိုတလုံးကျတဲ့အဲ့မှာလေအိမ်ခေါင်အကုန်လုံးပျက်စီးသွားတယ်။နောက်ပြီးဟိုကဓမ္မမန္တန်ခုံးကြီးကျောင်းသားကအိမ်တစ်ဆောင်မှာတလုံးကျတယ်။ဟိုဆင်းရဲနေစီစီဆင်းရဲနေစီတော့ပျက်စီးတော့တယ်ပေါ့။တိုက်ပွဲဖြစ်တာတော့မကြည့်ဘူးကိုဒီတိုင်းပဲဟိုကညနေဆိုပုံမှန်ပဲဟိုက၆ပြစ်တာတွေရှိတယ
်။ပုံနှချုံမြို့နယ်မှာတိုက်ပွဲမရှိပေမဲ့စစ်ကောင်စီကနေ့စဉ်နေ့တိုင်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်မြို့ခံတော်တော်များများနေရဲစွန့်ခွာထွက်ပြေးနေကြရတယ်လို့ဒေသခံတွေကြားကြီးလန့်စာစားနေရတယ်လို့လည်းဒေသခံတူကပြောပါတယ
်။မြို့ပေါ်ဒေသခံတွေကတော့ဟိုကတော်တော်များတော့ထွက်ပြေးနေရတော့ပဲတချို့တဝက်ကလည်းဟိုကအဆင်မပြေတော့ဟိုကအိမ်မှာပဲဒီကပ်ပြီးနေရတာရှိတယ်ပေါ့။စိုးရိမ်မှုတော့ရှိတာပေါ့အများကြီးရှိတာပေါ့ကျွန်တော်တို့လည်းဘလို့ပုံလည်းမျိုးမှမတည်ဘူး။တင်းချက်လည်းအခုစဉ်ရောကတော်တော်များအင်တာနက်လိုက်ရရတဲ့ချက်မရတဲ့ချက်နဲ့တင်းချက်လည်းဘာမှမရဘူး။ဟိုစိုးရိမ်မှုစိတ်ကတော့အပြင်းရှိတာပဲ
။ဒါအပြင်ပလဲဝမြို့နယ်မှာလည်းစစ်ကောင်စီရဲ့ Tron Eye Viewer ကုန်းကို AA ရခိုင်တပ်တော်ကတင်ပိုက်ပြီးနောက်ပလဲဝမြို့နယ်အတွင်းကနှုံးဘူး Viewer ကုန်းပါဝင်တခြားစကန်တွေကို AA ကတိုက်ခိုက်နေတာပါစစ်ကောင်စီဘက်ကတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်ပြီးမကြာခဏဆိုသလိုပလဲဝမြို့ပေါ်ကိုကြားရောက်ပောက်ကွဲတာတွေရှိနေသေးပါမနေ့ကလည်းပလဲဝမြို့ပေါ်ကစီပင်ရုံးကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်မြို့ပေါ်နေပြည်သူတွေကြားစိုးရိမ်မှုတွေမြင့်တက်လာနေကြတယ်လို့ပလဲဝဒေသခံတူကပြောပါတယ
်မနေ့ကတော့ကျွန်တော်ဒီစက္ကနာကြီးခွဲလောက်မှပြဒီမနေ့စက္ကနာကြီးခွဲလောက်မှပလောကနေရှိကူကလင်းနေကြီးသက္ကမတုံးစပစ်တယ်နော်အစပစ်တဲ့ရှိမှာမြို့ကန်လူတွေကတော့ပုံမှန်တိုင်းမသိဘူးတော့တိတ်ပြီးတော့ဒီမှာသူကဒုတိယတလုံးမှာတော့ကိုရဒီစေဘီယုံအခေါင်မှုမှာကြားတယ်ကိုရအခေါင်မှုမှာကြားလူတွေတော်တော်ထိုင်လန့်သွားတာကြည့်ကြဘယ်လိုအချိန်မှာပြတယ်ဆိုသူတို့ကတော့ဒီဟိုပေါ့ဗျာသူတို့စိတ်ထင်ထင်ကြလို့ပြစ်နေကြတာဆိုတော့တရားရှာလို့နှစ်ရက်ချက်လို့အဲ့လိုပြစ်တာဗျာကိုတော့ကတိုက်ပွဲကမဖြစ်သေးဘူးမဖြစ်ပြန်မယ်လက်နက်ကြီးကတော့မြို့ထက်မှတော့နှစ်ခါကြာပြီဆိုတော့မြို့ကန်လူတွေတော်တော်လေးထိုင်လိုက်နေကြပြီဗျာ
လက်ရှိမှာတော့ပလဝမြို့နယ်အတွင်းကုန်းလန်းရေလန်းအဝင်ထွက်တွေကိုစစ်ကောင်စီကပိတ်ထားသလိုမြို့တွင်းနေထိုင်သူတွေအနေနဲ့လည်းမြို့ပြင်ကိုထွက်ခွင့်မရှိဘဲဖြစ်နေပါတယ်အခုလိုစစ်ကောင်စီကပိတ်ပင်လိုက်တာကြောင့်မြို့တွင်းနေပြည်သူတွေရဲ့စိုးရိမ်စိတ်ကပိုမြင့်တက်လာတာဖြစ်တယ်လို့ပလဝဒေသခံတူကပြောပါတယ်
စိုးရိမ်နေပေါ့ဗျာစိုးရိမ်နေဆိုတော့ကျွန်တော်တို့က ကိုသမင်းကိုရှာပြီးတော့ဘယ်နည်းတရားမလဲဘလို့တရားမလို့လမ်းနဲ့ကြတာပေါ့ဗျာ။ဟိုကိုပြေးလို့လို့များဒီပြေးလို့များသူတို့ကအကုန်လုံးလမ်းနဲ့ပိတ်ထားတာဆိုတော့ကျွန်တော်တို့ကကိုသမင်းကိုရှာပြီးတော့ကြောက်နေရတာပေါ့ဗျာ။ဆန်ကျင်ဆက်နှုတ်ရင်းနဲ့လေရန်လာလားမလို့အဲ့လိုလိုလမ်းနေရတယ်ဗျာ။အဲ့လိုဘလို့နေရနေရမှမသိဘူး။
ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းစစ်ကောင်စီနဲ့အေအေတက်ကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာရဲသားတေဆုံးသူ30ကျော်နဲ့ထိခိုက်ဒဏ်ရာရရှိသူက100ကျော်အထိရှိနေတာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားပြီးလေကြောင်းရေကြောင်းတွေကနေတိုက်ခိုက်နေတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေလည်းရှိနေတယ်လို့ရခိုင်လက်နက်ကင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားတာတွေ့ရပါတယ်။အေအေအဖွဲ့အနေနဲ့ရဲသားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့စစ်ကောင်စီကပြောဆိုထားတာရှိတယ်လို့ကြေးရွာတွေကိုမီးရှို့တာတွေမရှိဘူးလို့လည်းညှင်းဆိုထားပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လွိုက်ကော်ပြည်နယ်ရဲတပ်ဖွဲ့မှုရုံကိုကယင်းဤတပ်ပေါင်းစုကတင်ပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။ကယင်းဤပြည်နယ်လွိုက်ကော်မြို့ထဲမှာရှိတဲ့ပြည်နယ်ရဲတပ်ဖွဲ့မှုရုံကိုဒီဇင်ဘာလ10ရက်နေ့မနေ့ကကယင်းဤတပ်ပေါင်းစုကတိုက်ခိုက်တင်ပိုက်လိုက်တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရစေ။တလေလုံးစစ်စင်ရေးစတင်တာကတလားပြည့်ခဲ့ပြီဖြစ်ပြီးတော့တိုက်ပွဲတွေပြင်းထန်နေစေလိုက်ကော်မှာတော့မြို့ကန်အားလုံးနှိပါဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမမျှတစင်အောင်ပြောပြပေးပါမယ်ရှင်။
ကီနီတပောင်းစုရီရဲ့တလေလုံးစစ်စင်ရေးဟာဒီကနေ့ဆိုရင်တလားတိတိပြည့်ပါပြီ။စီးရဲချီနေကလည်းတင်းမာစေဖြစ်ပါတယ်။ဒီဇင်ဘာ17ရက်ဒီကနေ့မနေ့9နိုင်ထီတော့လိုက်ကော်မြို့မှာနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေမကြားရပေတည်ငြိမ်နေပေမဲ့မနေ့ကဒီဇင်ဘာ10ရက်နေ့မှာတမျိုးလုံးနေရာအနှံ့အပြားစစ်ကောင်စီနဲ့ဒေသခံကီနီကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းကီနီတပောင်းစုတွေကပြည်내ရဲတပ်ဖွဲ့မှုရုံကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့အကြောင်းတိုက်ခိုက်ရေးမှာပါဝင်တဲ့ဒီမိုဆူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ
်ဒီရဲတပ်တော်ညီနေတယ်ကနော်မင်းညတ်တော်ဒီကနေ့ဘုံလာကျဲတာတော့ရှိတော့လက်ပုတ်တင်လာတော့ CPU အင်ဂျင်ဘုံလာကျဲတာရှိတော့ကျွန်တော်တို့ဒီခဲနေလာတော့ဒီစက်ပေါ်တော့ဆင်းထလာမယ်နော်မနေ့6နေ့ကနေပုံညမ4နိုင်တင်ပြည်내ရဲစခန်းကိုကျွန်တော်တို့တို့တိုင်းပေါ်တင်ပါရရှိတော့ဗောဟိုရဲစခန်းကြီးတဲ့အတွက်ဒီကားအသီးရတော့များတယ်ဗောနော်ဒီလိုရဲရဲစနာတွေပုံမကားတွေအဲ့လိုတလည်းတင်ပြရမိတာဒီချို့ကောင်းတဲ့ကားတွေကြောက်တော့ပေါ်တော့ရတဲ့ကားကကျွန်တော်တို့ဒီတော်လေးဆိုမှတော့မရအောင်ဆိုတော့ပြန်လာတယ်ရှိတယ်ဘောကားတွေတော့ဆင်ခဲ့တယ်တော့ဗောနော်ကျွန်တော်တို့တင်ပါနေတဲ့ကျွန်တော်တို့ဟိုချုံမှပြီးတော့နိုင်မှပြီးတော့သူတို့လက်တခဲရမပုံပြီးတော့မီးအကုန်ဆုပ်လိုက်တယ်ဗောနော်အဲ့တည်းမှာလည်းမခင်ရမီအငယ်လည်းမကြည့်ရတဲ့နေငယ်အများကြီးပါသွားတ
ော့ဗျ။တပောင်းစီတွေဟာပြည်내ရဲတပ်ဖွဲ့မှုရုံကိုတိုက်ခိုက်နေတဲ့အချိန်မှာစစ်ကောင်စီဘက်ကသူတို့ရဲ့လက်နက်ခဲယမ်းတွေကိုစုပုံပြီးမီးရှို့ဖျက်ဆီးပစ်ခဲ့ကြောင်းလည်းပြောပါရယ်။စစ်ကောင်စီတပ်သား10ဦးထက်မနည်းကိုအသေးရမိတယ်လို့9ဦးကိုတော့လက်ရဖမ်းမိခဲ့တဲ့အကြောင်းဒီတိုက်ပွဲတွေနှစ်ဖက်ထိခိုက်မှုများကြောင်းလည်းပြောပါရယ်။ဒီလက်တလောဖြစ်ပွားတဲ့လွယ်ကောတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တလီလုံးစစ်စီဟာကီနီမျိုးသားများကာကွယ်ရေးတပ် KNDF ကီနီတပ်မတော် KA ကီနီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦး KNPLF ဒီမော့ဆိုမျိုးနယ်ပြည်သူကာကွယ်ရေးတပ်ဖွဲ့အလဲပိုင်းတိုင်းရှမ်းတောင်စစ်ဒေသခွဲနဲ့ကယားကီနီစစ်ဒေသခွဲ PDF တပ်ရင်းတွေအတူတကွပူးပေါင်းပြီးစစ်စီရေးလှုပ်ဆောင်နေတဲ့အကြောင်း KNDF ကပြောဆိုထားပါတယ်တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့လွိုက်ကော်မှာတော့လွိုက်ကော်မြို့ကန်တွေရောလာရောက်ခိုလုံတဲ့စစ်ရှောင်းတွေပါမြို့ကိုစွန့်ခွာပြီးနီးစပ်ရမှာတင်းရှောင်နေရပါတယ်။လက်ရှိလွိုက်ကော်မြို့တွေမှာကျန်တဲ့သူက100ရာခိုင်နှုန်းလောက်ပဲရှိတော့တယ်လို့ပစ္စည်းလိုအပ်လို့မြို့ပေါ်ပြန်ယူခြင်းနဲ့စစ်ရှောင်းတွေအတွက်တော်လိုင်းတပ်ဖွဲ့တွေကကူညီပို့ဆောင်ပေးနေတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူကပြောပါတယ်
ဒီကတော့ဒီကိုစစ်ကိုရကနုံတော့မရှိဘူးပေါ့နော်မြေပေါ်မှာကျတော့အဖက်ပြေးပိတ်ဆောင်ကြရပေါ့နော်တချို့ကျတော့ PC တွေကြံခဲတာကျတော့ဒီကျွန်တော်တို့ရက်ပေါ်တွေသွားပြီးတော့ပို့လို့ပေါ့နော်သူတို့အင်းနဲ့ PC တွေသူတို့ပြန်ပြန်လဲရကျွန်တော်တို့ကူညီရတာအများကြီးရှိတယ်ပေါ့နော်အဲ့လိုမျိုး
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေယာဉ်တွေအသုံးပြုပြီးတော့တောက်လျှောက်ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူအများပြားထိခိုက်သေးကြရတယ်လို့ဥယျာဉ်များပြားလည်းပျက်စီးကုန်ပါတယ်တေဆုံးသူတွေရဲ့ကြံရစ်တဲ့အလောင်းတွေကိုလည်းလက်ရှိအချိန်ထိမကောက်နိုင်သေးဘူးလို့ပြောပါရယ်တကယ်တော့လိုက်ကော်မျိုးဟာအခုဆိုရင်မျိုးပြည့်ကြီးတစ်ခုလို့ဖြစ်နေပြီလို့လည်းပြောပါရယ
်ဒီနောက်ပိုင်းမှာစစ်ကောင်စီတပ်ကလည်းအပအပြင်းနဲ့ဒီမိလောင်ပေါင်းတွေပေါ့နော်အဲ့မျက်လာချထားတာအများကြီးတယ်ဗျာဆိုတော့တိုက်စုတိုက်တွေကအကုန်လုံးမိလောင်သွားတာပေါ့နော်မိလောင်သွားတဲ့တိုက်တွေအများကြီးတယ်ဒီအခုတော့ဒီရဲ၆တမျိုး
ဒီဇင်ဘာ10ရက်မနေ့မနေ့ပိုင်းမှာလေလွိုက်ကော်မြို့တိရိမင်္ဂလာဈေးမှာလက်နေကြီးကြီးကြောက်ရောက်ပောက်ကွဲတာကြောင့်ဆိုင်ကမ်းပေါင်းရာကျော်မိလောင်ပြာကျခဲ့ပါတယ်လွိုက်ကော်အပါဝင်ကီနီဒီတာအတွင်းတိုက်ပွဲတွေပြင်းထန်တဲ့နေရာတွေမှာတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်ရှင်
ဒါကတော့လွိုက်ကော်ကပြည်နယ်ရဲတပ်ဖွဲ့မှုရုံးကိုကရင်နီတပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်လိုက်တဲ့တွင်မင်းများတစ်စင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နိုင်ငံတော်73စီအဝေရခတ်နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာ73စီဝေရခတ်တဲ့ပြဿနာကြုံနေရတာကရက်ရှည်ဖြစ်လာပါပြီဒီသတင်းမှတ်တယ်မှာပဲ73စီအယောင်းဆိုင်ကြီးရဲ့ရှေ့မှာဆီရဖို့တန်းစီနေကြတဲ့ကားတန်းရှေ့ကြီးတွေကိုတွေ့နေရပါတယ်အခုလိုမျိုး73စီဝေရခတ်တဲ့ပြဿနာရဲ့နောက်ဆက်တွဲပေါင်ခိုစီဝေရောင်းဈေးကွက်လည်းပြန်ပြီးတော့ပေါ်ပေါက်လာနေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုခင်မောင်စုံမင်းပြောပြပေးပါမယ်
73စီတွေပြည်တွင်းမှာအလုံလောက်ရှိနေကြောင်းနဲ့ပုံမှန်ခွဲရန်အတိုင်းထက်ပိုပြီးထုတ်ပေးလျက်ရှိတယ်လို့စစ်ကောင်စီရဲ့73စီတင်သွင်းတိုးလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကသတင်းထုတ်ပြန်နေပေမဲ့73စီဝယ်ရခဲ့တဲ့ပြဿနာကြုံရတာကရက်ကြာလာပြီဖြစ်ပါတယ်ဝယ်ယူရမှာလဲအကန့်အသတ်နဲ့သာဝယ်လို့ရပြီးလူတလောက်ရတဲ့နေရာကတော့အ ਨੇ အချင်းပဲရှိတယ်လို့ရန်ကုန်မြို့ကန်တဦးကပြောပါတယ
်မက်စကတော့လူတလောက်ရတယ်မဟုတ်ရှင်အများကြီးဆယ်လိုက်တော့ငါထားခဲ့ရေကျွန်တော်လက်မှောက်ပေါ်မှာမနေ့6နိုင်ပါရတယ်ဗျတခြားဆိုင်ကတော့3000ဘူးလောက်တော့ရတယ်ပြောကျွန်တော်6နိုင်ကလေးစီလိုက်တာ9နိုင်ကွဲကြတော့စီဆိုင်နဲ့ဟိုဆက်ကျွန်တော်ရှိမှာ10ကြီးတော့ဆက်လာပြီးတော့စီပြီးရယ်ကျွန်တော်လက်မှောက်ပါဆိုင်ကပိတ်လိုက်တော့အမှဒါထားခဲ့လိုက်တာကျွန်တော်မနေ့6နိုင်ကျော်တခါဖြတ်ပြီးရယ်ပေါ့စီပေါ့ပါမလားဆိုရင်ဒါအဓိကကြီးတိုင်းမထားတာဒီပေါ့ဇာလာမပြန်ပေးအရင်တော့ဘာမှသိမထူးသေးပါဘူးစီမီကမသေးပါဘူးလို့ပဲစီသမားတွေကတော့ပိတ်စင်ကြီးဖြစ်နေတယ်။ဒီဟာလို့ဆက်ပြီးတူးကြအောင
်73စီရဖို့အချိန်တန်ကြာတန်းစီကြရတယ်လို့ညအိတ်တန်းစီကစောင့်ဆိုင်းနေကြရတာလည်းဖြစ်ပါတယ်။မိကလည်းပုံမှန်မရတဲ့အတွက်အသေးစားအလက်စားလုပ်ငန်းတွေအပြင်လုပ်ငန်းကြီးတွေမှာပါအဆင်မပြေမှုတွေကြုံတွေ့နေကြရပြီးမိဆက်နယ်ပဲလုပ်ငန်းလည်ပတ်နေကြရပါတယ်။ဒီလိုလုပ်ငန်းတွေအတွက်စီဝယ်ဖို့ဆိုရင်မီးဆက်ကိုပါတဲလာခိုင်းပြီးရောင်းချတာကြောင့်အတော်လေးအခက်ကြုံနေကြရတယ်လို့လှယ်ရန်မျိုးကန်တူဦးက VOA ကိုပြောပါတယ
်လုပ်ငန်းတုံးမီးဆက်တွေကတော့ဘယ်လိုဝယ်လဲကျွန်တော်တော့မသိဘူးအမိန်ဒီဇိုင်းအတွက်မီးရလဲမမှန်ဘူးလေဗျာမီးဆက်တုံးကတော့အခုကျွန်တော်တို့မီးဆက်အတွက်ဟိုစီဝယ်ဖို့တော့မှပုံမှန်တိုင်းမီးရစီကုန်းနဲ့တချို့ဆိုင်ကဝယ်ရောင်းတာရှိတယ်ဘာလဲကျွန်တော်တို့ဒီနာဆိုစီကုန်းနဲ့မီးရဆိုင်ကားကိုကျွန်တော်ဒီမီးဆက်ကြီးတင်တနေုံတန်းစီရပါဗျာပြီးစီရတက်သွားလို့ဆိုတော့အဲကားတွေနဲ့ဒီကျွန်တော်တို့တန်းစီဆောင်ရဒီနိုင်ငံမှာနေရတော်တော်စိတ်တက်ကြတာမဟုတ်တက်တာတက်နေခြင်းနဲ့ဗျာအလုံးလုံးရတာလည်းအဆင်ပြေ
စစ်ကောင်စီရဲ့73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီအတွင်းရေးမှူးဦးသန်းစော်ကတော့အခုလိုဖြစ်တာဟာအစမတန်ဝယ်ယူသူတွေကြောင့်ဖြစ်ရတာဖြစ်တယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကစစ်ကောင်စီရဲ့မြောက်ပြည်ရုံးမြင့်တန်ကြားကနေပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့73စီဆိုင်ရာကော်မတီအတွင်းရေးမှူးဦးသန်းစော်ပြောဆိုခဲ့တဲ့အတိုင်း73စီဝယ်ရခဲ့တဲ့ပြဿနာနောက်ဆက်တွဲမောင်ကိုစီဝယ်ရောင်းဈေးကွက်ပေါ်လာတယ်လို့ရွှေပြည်သားမျိုးကန်တဦးကပြောပါတယ်မောင်ကိုဈေးကွက်အရာတလီတာကိုပေါက်ဈေးထက်နှစ်ဆပိုပေးရပြီးဝယ်ယူနေကြရတယ်လို့ပြောပါတယ်
အဲ့လိုမျိုးကြတော့တက်လီတာကို6000နဲ့ပြန်ရောင်းတာပေါ့နော်။ပေါင်ကိုဝယ်တဲ့ပုံစံလိုမျိုးကြောင်းဝယ်ရင်ပြီးကြည့်တယ်။တက်လီတာကို6000အဲ့လိုပေးရတယ်။ဟိုအမနီရဆိုရင်5000ဒီနေ့ဆိုရင်ဒါ6000ဟုတ်ပြန်။သူကြောင့်လည်းလက်ချက်ရှိရတယ်ဈေးတက်တယ်။သူကြောင့်လည်းအဲ့လိုမျိုးသွားတန်းစီပြီးတော့ဒီမှာပြန်ရောင်းတာရယ်။ဒီအဲ့လိုသွားတန်းစီဖို့အချိန်ရတာတော့သူပုံဝေါင်းဝိုင်းမှောင်မှုလေးနဲ့မိရတော့5500 6000အဲ့ဒါပေးရတာ။အဲ့လိုဈေးကွက်ပြန်။ဟိုဆိုင်ကြီးသမားတွေဆိုရင်ဟိုမနေ့ကညဆိုရင်ဆိုင်ကလေးပြီးတွင်းမစီရ7နာရီလောက်ကြာပြန်တန်းတော့စီကြညတနာရီလောက်မှရပြီညတော့ညတနာရီလောက်မှရတော့ညရရချင်းလေအထူးဆိုပြီးပြန်လာကြတာပဲဟိုဖိုင်လည်းဖမ်းပြီးတော့စောစောလေးနဲ့ပြန်လာကြတာ
ဒီမောင်ကိုဈေးဟာရန်ကုန်မြို့တွင်းဈေးဖြစ်ပြီးနယ်မြို့တွေမှာပိုများနေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမောင်ကိုရောင်းဝယ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကကြက်မှတ်ကင်တွယ်တာတော့မရှိသေးပါဘူးစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာစီပြက်လက်မှုနဲ့လောင်စာဆီဝယ်ရခက်ခဲတဲ့ပြဿနာကမကြာခဏကြုံတွေ့နေကြရပါတယ်။အာဏာသိမ်းပြီးနောက်ပြည်ပကနေအဓိကတင်သွင်းတဲ့စက်3စီနဲ့စား3စီနှစ်မျိုးအတွက်လိုအပ်တဲ့ဒေါ်လာငွေရဲ့ထက်ဝက်ကိုဦးစားပေးအနေနဲ့ရောင်းပေးပြီးပြဿနာကိုဖြေရှင်းဖို့လှုပ်ခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။ ဒါကြောင့်ဆက်သုံးစီအတွက်ရှော့ဈေးနဲ့ဒေါ်လာရောင်းပေးတာတွေဒေါ်လာရည်ညွှန်းဈေးသတ်မှတ်ထားတာတွေကိုရပ်ဆိုင်းချောင်းကျင်ညာခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့အခုလိုလောင်းစားစီပြက်လက်မှုနဲ့ဝယ်ရခက်ခဲတဲ့ပြဿနာတွေကိုဆက်ပြီးကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင
် Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာညချမ်းထုတ်လင်းချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စစ်ကောင်စီအကြီးအကဲနိုင်ငံရေးနဲ့ဖြည့်ရှင်ရေးပြောဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရှမ်းမြောက်ဒေသနဲ့နိုင်ငံအနှံ့အပြားမှာလက်နက်ကင်ပဋိပက္ခတွေပြင်းထန်လာတဲ့အချိန်မှာတော့စစ်ကောင်စီစခန်းတွေပို့ပြီးတော့မှဆုံးရှုံးနေရချိန်မှာစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ရေးပဋိပက္ခတွေကိုနိုင်ငံရေးအရာဖြည့်ရှင်ဖို့လိုအပ်တယ်ဆိုပြီးတော့ပြောဆိုလာပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံပြောပြပေးပါမယ်။
ကဲပြည်ပခါရီကြာမြေသားပင်ဖြစ်နေတဲ့ပြည်သူတွေကိုကိုကျင်းစာဖို့နဲ့ပြဿနာတွေကိုနိုင်ငံရေးနီးလမ်းအရဖြေရှင်းဖို့စစ်ကောင်စီဥက္ကဋ္ဌဘူဂျုံမူကြီးမင်းအောင်လှိုင်ကဒီဇင်ဘာလ4ရက်နေ့နေပြည်တော်မှာလုပ်တဲ့ပြည်တော်စုအစိုးရအဖွဲ့အစည်းအဝေးအတွင်းမှာပြောဆိုသွားတာပါ။ဒါပေမဲ့လည်းစစ်တပ်ကိုပြန်လည်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအရဆွေးနွေးအဖြစ်ရှာဖို့ကာလနဲ့သဘောတော်မဟုတ်ပဲနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဒေသခံကာကွယ်အဖွဲ့တွေရဲ့တိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရက်တွေဖြစ်သုံးနှုန်းပြီးတော့ဆွတ်လုပ်ဖို့ကိုပြောခဲ့တာပါ။တစ်ဖက်မှာလည်းစီးပရိပခါမှာအဓိကပါဝင်နေတဲ့ကြကလာမျိုးသားညီညွတ်အစိုးရ NUG နဲ့ပြည်သူ့ကာကွယ်တပ် PDF တွေကိုအကြမ်းဖက်အဖွဲ့တွေဆိုပြီးတော့စစ်ကောင်စီကသုံးလုံးထားပြီးတော့ညှိနှိုင်းဆွေးနွေးမှမဟုတ်ဘူးလို့ရခိုင်ကပြောဆိုထားပါတယ်။မြန်မာနိုင်ငံတနက်တန်လျားဖြစ်နေတဲ့ဒီတိုက်ပွဲတွေမှာတော့စစ်ကောင်စီတပ်တွေဘက်ကလက်နက်ချတာတွေသူတို့တပ်ဖွဲ့ဝင်တွေဖမ်းဆီးခံရတာတွေနဲ့စခန်းတွေစုမိုးနေမြေတွေလက်လွတ်ဆုံးရှုံးမှုတွေကခက်စိတ်စိတ်ဖြစ်လာနေပါတယ်။ရှမ်းမြောက်ဒေသမှာညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတော့မကြခင်ပေါ်လာတဲ့KNI ပြည်နယ်ဘက်ကတစ်လေးလုံးစစ်စင်ရေးကလည်းအရှိန်မြင့်လာပါတယ်။ KNI ပြည်နယ်ထဲမှာဆိုရင်လည်း KNU, KN မျိုးသားအစည်းအရုံးဦးဆောင်တဲ့ပူးပေါင်းတပ်တွေရဲ့စစ်ရေးလှုပ်ရှားမှုတွေအားကောင်းလာပြီးတော့စခန်းသိမ်းတိုက်ပွဲတွေပါတွေ့နေရပါတယ်။မြန်မာနိုင်ငံနောက်ချမ်းကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကနေ့စဉ်လိုလိုဖြစ်နေပြီးတော့စစ်ကောင်စီတပ်စခန်းတွေလက်လွတ်ဆုံးရှုံးမှုတွေရှိနေပါတယ်။အခုလိုမျိုးတိုက်ပွဲတွေကြားမှာနှစ်ဖက်ထိခိုက်သေဆုံးမှုတွေရှိနေတယ်လို့ပဲဒေသခံရဲသားတွေဥယျာဉ်ဆုတ်ခွာမှုကလည်းတိုးလာနေပါတယ်။ဒါကြောင့်လည်းပဲစစ်ပီးဒုက္ခတွေအတွက်လူသားချင်းစာနာမှုအရေးပေါ်ကူညီတွေအထူးပဲလိုအပ်လာတယ်လို့စစ်ရှောင်ကူညီနေသူတူကပြောပါတယ်
။ချို့ကကျတော့ရှမ်းပြည်တောင်ပိုင်း၊ပင်လယ်၊စီဆိုင်၊တောင်ကြီး၊လောင်ရွှေအစရှိတဲ့ဒေသမှာကိုဟိုရွှေပြောင်ကြတယ်။ချို့ကကျတော့ဒီမော့ဆို၊ဘရူဆိုဘက်မှာဟိုပြန်လာပြီးတော့မှဟိုခေလုံကြတဲ့ဟာမျိုးတွေရှိတာပေါ့နော်။အဓိကတော့ဘာလို့လဲဆိုတော့သူတို့ရိတ်ခါတော့ရေးပေါ်ဟိုဆန်စီစာရေးပေါ်လိုတယ်ပြီးတော့မှဆောင်းအဒီဖြစ်တဲ့အကြောင်းတော့အာနေထဲတွေဘလိုအမှုတွေတွေ့နေရတယ်ပေါ့နော်။ဘာပြောလဲဆိုတော့သူတို့ထွက်လာကြတဲ့ဟာဘိုးတစ်ထက်ကိုတစ်ခုနဲ့ထွက်လာကြတဲ့လူတွေကများတယ်။များတဲ့အခါကျမှရေပေါ်ဟိုဒီထောက်ပံ့မှုတွေလိုအပ်မှုတွေရှိနေတုံးပဲပေါ့နော်။အခုကျွန်တော်တို့အနေနဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များလိုအပ်လာတယ်။ဟို emergency ဖြစ်တဲ့ကြောင့်မို့အရေးပေါ်တုံ့ပြန်မှုကိုလက်များစွာနဲ့ထိရောက်စွာတုံ့ပြန်ဖို့အတွက်ကျွန်တော်တို့ခိုင်နေတဲ့ဒီကနေ့ပြောကြားချင်တာပေါ့နော်။ဟုတ်
ကင်းဒီပြည်ကဆစ်ဆောင်တွေအတွက်လူသားချင်းစာနာမှုထောက်ထားရေးအရေးပေါ်အကူအညီတွေပြည်တွင်းပြည်ပကပေးနိုင်ကြဖို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအရေးပေါ်တုံ့ပြန်ကူညီဘူအဖွဲ့ကလည်းမြန်မာနိုင်ငံကအရသာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ800တန်းကူညီသွားမယ်ဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်မာတင်ဂရစ်ဖစ်ကပြောထားပါတယ်။ဒုက္ခသည်တွေကိုကူညီဖို့အတွက်အခက်အခဲတွေတော်များများရှိနေတဲ့ကြားကနီလာမျိုးစုံကိုတုံးပြီးတော့သူတို့ကူညီနေတယ်လို့လည်းကုလသမဂ္ဂပြောခွင့်ရသူကပြောခဲ့ပါဗျ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ကာတက်ကလည်းမြန်မာနိုင်ငံမှာစစ်တပ်ကြောင့်ပေါ်ပေါက်နေတဲ့လူခွင့်ရေးအကျပ်တဲတွေရဲ့ဒဏ်ကိုအကျပ်သားတွေအပြင်းထန်ခံစားနေရတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပြောပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းအခုချိန်ထိစစ်ကောင်စီတပ်ရဲ့လက်ချက်ကြောင့်တိစုံရတဲ့အကျပ်သား 4,200 ကျော်ရှိခဲ့တယ်လို့သူကပြောပါတယ်။ လေကြောင်းတက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေလက်ဆဖြောက်ရှင်းလင်းခါတာတွေမတရားဖမ်းဆီးအရေးယူခံရတာတွေဖြင့်လိမ္မဆိုင်ရာကြံဖက်ခါတာနေရာဆွန့်ခွာကြရတာစာနာမှုကူညီတွေမရရှိတာနေအိမ်တွေစိုက်ခွင်းတွေကြည်ရော်တွေမိရှုဖျက်ဆီးခံရတာတွေလိုမျိုးအရသားတွေဟာမရည်မတွက်နိုင်တဲ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောသွားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေကြောင့်ဒေသခံတွေတိတ်ရှောင်နေကြရတာအခုဆိုလို့ရှိရင်အချိန်ကာလတစ်လကျော်သွားပါပြီတိုက်ပွဲအခြေအနေတွေကြောင့်လမ်းသွာလာခွင့်တွေပိတ်ပင်ထားတာရှိတယ်လို့ကယ်ဆယ်ရေးရှင်တွေကပြစ်ခတ်မှုတွေလည်းရှိလာတယ်လို့ပရဟိတဆောင်းညီသူတူကပြောပါတယ
်ခမအရေးပေါင်း2000ကျော်လောက်ရှိတယ်ဟိုတနေ့ကကျွန်တော်တို့သွားတယ်သွားလိုက်တဲ့အချိန်မှာဟုတ်လားကျွန်တော်လာအပြင်ကကားတစ်စီးပြစ်ခတ်ရတယ်ကားပေါ်မှာပါတဲ့လူငယ်တယောက်ကလူကြီးတယောက်ကလေးတယောက်တနမ်းမှာသွားတယ်ဒင်းကလည်းထားပြခဲ့ရတယ်ကျွန်တော်တို့ကအဲနာမှာပြစ်ခတ်နေရမှာကျွန်တော်တို့ကအလောင်းဝင်ကောက်တာအလောင်းကောက်တဲ့အချိန်မှာသူကတောက်ရောက်တလည်းပဲပြစ်တာဟောတကားတမန်မလေးကလည်းကျက်စင်ကြီးကားကိုလည်းပြစ်ထဲလိုက်တယ်ဆယ်ချက်လောက်ပြစ်ခတ်ရတယ်
ညီတော်မဟာမိတ်သုံးဘွဲ့ရဲ့ရှမ်းမြောက်တိုက်ပွဲတွေမှာတော့ညီတော်သုံးဘွဲ့တပ်တွေဟာစစ်ကောင်စီတပ်စခန်းကြီးငယ်ပေါင်း200ဝန်းကျင်အထိကိုသိမ်းယူခဲ့ပြီးတော့ရှမ်းမြောက်နယ်မြေအတော်များကိုလည်းထိန်းချုပ်ထားပါတယ်လောက်ကင်မြို့နဲ့မူဆယ်မြို့နားတွေအထိလည်းတိုက်ပွဲတွေကရက်ဆက်ရှိနေပါတယ်ရခိုင်နဲ့ချင်းပြည်နယ်မှာလည်းတိုက်ပွဲတွေခက်ဆစ်ဆစ်ရှိနေပြီးတော့တနေ့ကပဲအေးရခိုင်တပ်တော်ကစစ်ကောင်စီရဲ့ဗျူဟာဂုံးတစ်ခုကိုသိမ်းယူခဲ့ပြန်ပါတယ်။ပဲခူးတိုင်းညောင်လေးမြင့်ခဲမှာရှိတဲ့မုံမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းအလုံးကိုသိမ်းပိုက်နိုင်ခဲ့ပြီလို့ KN မျိုးသားအစည်းအရုံး KNU ကလည်းသတင်းထုတ်ပြန်ပါတယ်။စီးအရဗျူဟာကျရေးပါတယ်လို့နေပြည်တော်နဲ့ပါနီးစပ်တဲ့နေရာကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်ဆိုပြီးတော့ KNU ပြောခွင့်ရသူဗဒိုကလဲစီကပြောပါတယ
်။ကျွန်တော်တို့ target ထားတဲ့စခန်းမလားစစ်ကမ်းပါပဲ။ခန်းနဲ့ရဲလို့ဆိုရေးဟုတ်ကဲ့ဒီဘောနော်အစီမဟာဗျူဟာရပြောမယ်ဆိုတော့ခမရတော့ကဲသို့တော့မုံမြင့်နယ်ကတော့ဟိုနေဒီကောနဲ့တော်တော်နီးသွားတဲ့အခြေအနေတော့ရှိရဆိုတော့ပြောလို့ရတယ်အာနောက်တစ်ခုကဒီဘက်ဆိုင်းနေမနဲ့ဇက်ဘက်ကိုသူတို့ရတက်ပြီးဖြန့်ခွဲတဲ့နေရာမှာတိကျလမ်းကြောင်းလည်းဖြစ်တာပေါ့နော်အဲအဲ့ဒါတော့အဲ့လောက်တော့ဟိုသူတို့အတွက်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့အတွက်လည်းအခြေအနေကုရတာတွေကိုအဲ့ဒါပေါ့နော်ကျွန်တော်တို့ရဲ့မျက်မြင်တွေကိုလာပြီးဆုံးမလဲလမ်းကြောင်းဖြစ်တယ်ဆိုတော့မှတ်ကြည့်တယ်အဲ့ဒါပေါ့နော်ဒါအရှိချင်းလို့လည်းပြောလို့ရပါတယ
်စကိုင်းမကွေးမြန်မာနိုင်ငံအလေပိုင်းနဲ့အထက်ပိုင်းဒေသတွေမှာလည်းစစ်ကောင်စီတပ်တွေနောက်စစ်ကောင်စီကဖွဲ့ပြီးထားတဲ့ပြူစောတိတပ်တွေနဲ့ဒေသခံကာကွယ်တပ်တွေကြားမှာတိုက်ပွဲတွေကနေ့စဉ်လှုပ်လှုပ်ရှိနေပါတယ်ပြီးခဲ့တဲ့အောက်တိုဘာလရှမ်းမြောက်ဒေသမှာစတင်ခဲ့တဲ့လက်နက်ကင်ပြစ်ပခါတွေပြင်းထန်လာပြီးကြတဲ့ကဆိုလို့ရှိရင်နောက်ထပ်လူပေါင်း9သိန်းကျော်ဟာဥယျာဉ်ဆွန့်ခွာထွက်ပြေးကြရတယ်လို့ UNOCHA ကထုတ်ပြန်ထားပါတယ်။ CEP ပြည်ခါရီကြောင့်မူလက2သိန်းဝန်းကျင်လောက်ဥယျာဉ်မှာထွက်ပြေးနေကြရတာပါ။အခုလိုအခြေအနေမှာပဲ CEP ပြည်ခါရီကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးတော့ဒုက္ခရောက်ကြရတဲ့အတွက်လက်နက်ကင်ဖွဲ့စည်းတွေအနေနဲ့ပြည်ခါရီကိုနိုင်ငံရေးနှိယဖြည့်ရှင်းဖို့စစ်ကောင်စီအကြီးအကဲကပြောလာတာဖြစ်ပါတယ်။ဒါပေမဲ့လည်းအတုံးနှုံးပြောဆိုမှုတွေကြီးရင်တော့ညီညာရေးဆွေးနွေးပွဲကမ်းလှမ်းခေါ်ယူတဲ့သဘောတော့မဟုတ်ပါဘူး။လွန်ခဲ့တဲ့2 နှစ်ကျော်စစ်တပ်ကအာဏာသိမ်းစဉ်ကလေးကပြောဆိုလာတဲ့အတိုင်းပါပဲဆရာနာရှင်စန့်ကြီးအဖွဲ့စည်းတွေကဒီဒေသခံလူတွေကိုထိခိုက်စေတဲ့အကြမ်းဖက်လုပ်ရကျူးလွန်သူတွေဖြစ်ပုံဖော်ပြောဆိုပြီးတော့အကြမ်းဖက်လုပ်ရတွေဆွလွတ်ဖို့ဆိုတာကသာရည်ညွှန်းပြောဆိုတာတွေ့ရတဲ့အကြောင်းဒီသတင်းပတ်သတင်းတောက်မှတ်စုမှာတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညဦးပ
ါရှမ်းမြောက်နယ်နိုင်ငံအနှံ့မှာလက်နက်ကင်ပြည်ပခါတွေပြင်းထန်လာတဲ့အချိန်စစ်ကောင်စီစခန်းတွေလည်းတစ်ခုပြီးတစ်ခုပို့ပြီးတော့မှဆုံးရှုံးနေရချိန်မှာစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကစစ်ရေးပြပခါတွေကိုနိုင်ငံရေးအရာဖြည့်ရှင်းဖို့လိုအပ်တယ်ဆိုတာကိုပြောလာတဲ့အကြောင်းသတင်းနောက်မှတ်စုကိုကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှာတော့အရှိတောင်အာရှလေကြောင်းလုပ်ငန်းတွေတိုးတက်လာဖို့မျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်ထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေမှာလေစိတ်တိုးချဲ့တဲ့စီမံကိန်းတွေစတင်နေသလိုလာမယ့်နှစ်တစ်ကနေစပြီးတော့လေကြောင်းလိုင်းတစ်တခုလည်းပြန်တမ်းမှုရှိနေပါတယ်။အရှိတောင်အာရှဒေသတွင်းလေကြောင်းလုပ်ငန်းတွေတိုးတက်လာရေးမျှော်လင့်နေကြတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ပြောပြပေးထားပါတယ်။
တရုတ်နဲ့အင်ဂျီယာကမ္ဘာလက်ခီးသွွားတွေကြောင့်အရှိတောင်အာရှဒေသတွင်းလေကြောင်းခီးစင်တွေတိုးတက်လာဖို့ညှို့လင့်နေကြတာပါမရေရာလာတဲ့စီးပွားရေးအခြေအနေမှာမှန်းထားတယ်လို့ဖြစ်ပါလားဆိုတဲ့အပေါ်မှာတန်ပြန်ရှိနေကြသလိုခီးသွွားလုပ်ငန်းချက်ရာသီဥတုပြောင်းလဲမှုပို့ပြီးတော့ဆိုးလာမဲ့အရေးပေါ်မှာလည်းစိုးရိမ်နေကြပါတယ်ထိုင်းနိုင်ငံက Really Cool Airlines ကတော့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေဂျပန်နိုင်ငံတိုကျိုမြို့တော်ကို လာမယ့်2024ခုနှစ်နှစ်လယ်ပိုင်းမှာစတင်ပြန်တန်းဖို့မှန်းထားကြောင်းဒါပေမဲ့ကပ်ပီယောဂအပြီးလေရင်လိုင်းတစ်ခုစတင်ဖို့အတွက်ရုန်းကန်ရတယ်လို့အရင်ကလည်းဈေးသက်သာတဲ့လေကြောင်းခီးစဉ်လုပ်ငန်းမှလုပ်ကင်ခဲ့သူလည်းဖြစ်အခု really cool airlines ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Petty Sarasin ကပြောပါတယ
် What the it's a lot of money
ရင်းနှီးအလွန်များပါတယ်အရင်နှီးရဖို့ကလည်းပိတ်ပြီးခက်ခဲပါတယ
် You know in any business right there are
တခါတလေတော့လေဘာကြောင့်ဒီလုပ်ကိုရွေးမိပါလဲလို့ပြောမိပါတယ်ခဏခဏလည်းတွေးမိပါတယ်
ဘတ်ဂျက်လေးချောင်းလိုက်ဖြစ်တဲ့ Knock Air ကိုစေစုနှစ်တစ်ခုကျော်ကြာလုပ်ကင်ခဲ့တာဖြစ်ပေမဲ့အခုလေးချောင်းလိုက်တက်ကတော့လေးချောင်းလိုက်စံတွေပြောင်းလဲသွားနိုင်တယ်ဆိုပြီးတော့သူကပြောနေတာပါ
So Southeast Asia seems to be the spot whereby it's going to be the
အနာဂတ်ကမ္ဘာမှာအရှေ့တောင်အာရှဒေသကအချက်အချာဒေသတစ်ခုဖြစ်လာနိုင်တယ်ဖြစ်လာလိမ့်မယ်လို့ရှုမြင်ရပါတယ
်ကပ္ပယောဂါကာလအတွင်းနိုင်ငံတကာခီးသွလာမှုအလုံးပိတ်ခဲ့တာကြောင့်ကဘာတလွားလေးချောင်းလိုင်းတွေအကြည့်အကျဲအရှုံးပေါ်ခဲ့ပြီးတဲ့နောက်အခုတော့လေးချောင်းလိုင်းတွေပြန်ပြီးတော့အလုပ်ဖြစ်လာနေပါတယ်ဒီဇင်မာလာအတွင်းဒူဘိုင်းလေးချောင်းပြပွဲမှာလက်မှတ်အမှားတွေအများပြရခဲ့တာမျိုးနောက် Air France KLM နဲ့ Ryanair တို့မှာအမျက်ရရှိမှုတဟုန်ထိုးတက်လာခဲ့တာတွေကသက်သေဖြစ်ပါတယ်ပုဂ္ဂလိကနဲ့အများပိုင်းလုပ်ငန်းကြီးတွေကပြိုင်ဆိုင်ဈေးကွက်ချက်ထွင်လာကြတဲ့အရှိတောင်အာရှဒေသဟာတုတ်လက်တဲ့ဈေးကွက်တစ်ခုဖြစ်လာပါတယ်2019ခုနှစ်အတွင်းခီးသွွားတန်း900ကျော်ရှိခဲ့တဲ့ရှစ်တောင်အာရှဒေသဟာလက်ရှိမှာတော့ကဘာတလွားခီးသွွားလာမှုရဲ့ဆေးရခိုင်လုံးရှိနေပါတယ်။လာမယ့်ဆယ်စုနှစ်နှစ်ခုအတွင်းနှစ်စဉ် 9,500 ခိုင်လုံးလောက်တိုးလာမယ်လို့ Boeing ကခန့်မှန်းထားပြီးဒါဟုဆိုရင်ကဘာတဝမ်ပြည်ညံနှုန်း 6.1 ရာခိုင်လုံးထက်ပိုပြီးတော့များပါတယ်။ဘန်ကောက်ကနေဟနွိုင်းတစ်လျှောက်ဈေးစိတ်အခြေခံအဆောက်အုံတွေတူးချေပြင်ဆင်ရေးမှာအစိုးရတွေကဒေါ်လာတန်းထောင်ချီသုံးဆွဲနေကြပါတယ်။ဘန်ကောက်မြို့တော်ကအကြီးကနိုင်ငံတကာလေးစိတ်ဆွေနာဘူမိမှာလေးစိတ်အဆောက်အုံအစ်တစ်ခုကိုစက်တင်ဘာလမှာထပ်မံဖွင့်လှစ်ခဲ့ပြီးတတိယမြောက်လေးရင်ပြေးလန့်ကိုလည်းတည်ဆောက်နေပါတယ်။ဘန်ကောက်မြို့တော်ကဒွန်မောင်းလေးစိတ်မှာလည်းတတိယမြောက်လေးစိတ်အဆောက်အုံအစ်တစ်ခုတည်ဆောက်ဖို့စီစဉ်ထားတယ်လို့ပဲနိုင်ငံမြောက်ပိုင်းကချင်းမိုင်နဲ့ကမ္ဘာလက်ခီးသွွားဒေသအချက်အချာဖူးခတ်မှာလည်းလေးစိတ်တွေတိုးချဲ့နေပါတယ်။လေးစိတ်တွေတူးချတဲ့အတွက်ရွေးချယ်စရာပိုပြီးတော့များလာတယ်လို့ခီးတဲ့ Robinson Matthew ကပြောပါတယ်
။ It is a wonderful experience altogether.
ခီးစဉ်တစ်ခုလုံးကကျေနပ်စရာပါ။အရင်ကဆိုရင်ဒူဘိုင်းကနေဒါမှမဟုတ်လဲအခြားဘယ်ကနေပဲဖြစ်ဖြစ်ကာရာဘီကိုလေရင်ခီးစဉ်သွားဖို့ရွေးချယ်စရာများများဆဆမရှိပါဘူး။အခုတော့ဒူဘိုင်းကနေကာရာဘီကိုတိုက်ရိုက်ပြန်တန်းတဲ့ Fly Dubai လို့လေကြောင်းလိုင်းတွေရှိနေပါပြီ။
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်းပင်မှာတော့ဒေါ်လာတန်1500သုံးမဲ့လေးစိတ်တစ်ကိုလာမယ့်2025ခုနှစ်မှာဖွင့်လှစ်နိုင်ဖို့မှန်းထားပြီးဘန်ကောက်စင်ကာပူတို့နဲ့အပြိုင်2050အရောက်မှာခီးတဲ့တန်90လောက်နဲ့ဒေတာရင်းကအချက်ချာတစ်ခုဖြစ်လာဖို့မှန်းထားတာပါကမ္ဘောဒီးယားနိုင်ငံ Siem Reap မှာတရုတ်ချင်းငွေဒေါ်လာတန်1100သုံးထားတဲ့လေးစိတ်တစ်ကိုဒီဇင်ဘာလအစောပိုင်းမှာဖွင့်လှစ်လိုက်တာဟာဆိုရင်နိုင်ငံရဲ့ရည်မှတ်ချက်ကိုဖော်ပြနေတဲ့နောက်ထပ်အထောက်အထားဖြစ်ပါတယ်။ဒီလေးစိတ်တဲ့ဟာဆိုရင်ကမ္ဘာလက်ခီးသွွားတွေအများစုသွားရောက်ရာအန်ကာဝတ်ဘုရားကျောင်းကိုသွားရလမ်းကြောင်းဖြစ်ပါတယ်။တရုတ်ရဲ့ဗီယာရိုင်းကမ္ဘာလန်းစီမံကိန်းအဖြစ်တည်ဆောက်တဲ့ Siem Reap လေးစိတ်ဟာဆိုရင်လာမယ့်2040ပြည့်နှစ်အရောက်မှာခီးတဲ့12တန်းထိလက်ခံနိုင်ဖို့စီစဉ်ထားတာဖြစ်ပြီးဒါဆိုရင်2029ခုနှစ်အတွင်းကမ္ဘောဒီးယားကိုလက်ရောက်လဲပတ်တဲ့နိုင်ငံခြားခီးသွွားစုစုပေါင်းရဲ့နှစ်ဆပမာဏဖြစ်ပါတယ်။ Siem Reap ခီးသွွားအဖွဲ့ဥက္ကဋ္ဌဖိလစ်ကောင်ကတော့အခုလေးစိတ်သစ်ကြောင့်အပြောင်းလဲတွေဖြစ်လာမယ်လို့သူကပြောပါတယ်။လေရင်ပြေးလန့်ပို့ပြီးတော့ရှေးလျားတာကြောင့်ခီးဝေးပြန်တန်းတဲ့လေရင်ကြီးတွေကိုလက်ခံနိုင်မှာဖြစ်တယ်လို့သူကပြောပါတယ
်။ As I said, one of the game changers.
လေစိတ်ဟာဆိုရင်ကမ္ဘာလက်ခီးသွွားတွေအတွက်သိတာတဲ့အလှည့်ပြောင်းတစ်ခုဖြစ်ပါတယ်။ဒါပေမဲ့ရှင်ပြိုင်ရွေးချယ်စရာတွေပို့ပြီးလိုပါတယ်။ဒီလိုဖြစ်လာရင်တော့ Siem Reap ကိုကဘာလက်ခီးတွေတွေလာလေရဲ့အတွက်ဆွဲဆောင်နိုင်ပါတယ
်ကဘာလက်ခီးသွားလုပ်ငန်းတွေပြန်လဲကောင်းမွန်လာဖို့တချို့ကမျှော်လင့်ချပေမဲ့တချို့ကတော့ဆောက်လုပ်ရေးလုပ်ငန်းတွေများလာတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မဲ့အရေးကိုစိုးရိမ်ချပါတယ်ဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးမှာလည်းနိုင်ငံရဲ့အကြီးဆုံးလေးစိတ်ဒေါ်လာ15ဘီလီယံတန်လောင်ထန်လေးစိတ်အဆောက်အုံကိုတည်ဆောက်နေတာဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းတွေရဲ့အနီးဝန်းကျင်မှာအနီးအောင်ဖုံမှုန့်နေလွှမ်းနေပါတယ်။ခီးတဲ့အရေးအတွက်ကတော့ကပ်ပီးကာလာတိုင်ကင်ကလောက်များပြားမလာသေးကြောင်း လေးချောင်းအချက်လက်ဆိုင်ရာအကြံပေးလုပ်ငန်း OAG ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးမာယာပတဲကပြောဆိုပြီး2024နောင်ပိုင်းဒါမှမဟုတ်လဲ2025အစောပိုင်းလောက်ချီတော့အရင်နှုတ်အတိုင်းခီးသွားမဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်တရုတ်နဲ့အိန္ဒိယလူလက်တန်းစားတွေတို့များလာပြီးအရင်မျိုးဆက်တွေချက်ခီးသွားရတာကိုပို့ပြီးတော့နှိမ့်တဲ့ကြတဲ့လူငယ်မျိုးဆက်ကြောင့်ခီးသွားလုံကဖွံ့ဖြိုးလာမယ်လို့သုံးသက်သူတွေကခန့်မှန်းချပါတယ်ရှင
်မတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်တက်တက်ရောင်သတင်းလောအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးလူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှတ်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေချဒုက္ခသည်ရပိုင်ခွင့်အကြောင်းကိုတင်ဆက်ပေးထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုဘယ်လိုမျိုးလက်ခံကူညီမယ်ဆိုတာကိုဆွေးနွေးကြတဲ့ UNHCR ရဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာညီလာခံကိုဆွစ်ဇာလန်နိုင်ငံမှာ၄နှစ်တကြိမ်ကျင်းပပါတယ်။ဒုက္ခသည်တွေရဲ့အရေးဘယ်လိုဖြစ်ရှင်းမလဲဆိုတာကိုနိုင်ငံပေါင်းစုံကနေဝိုင်းပြီးတော့ဆွေးနွေးကြတဲ့ညီလာခံကိုဒီနှစ်ဒီဇင်ဘာလ23ရက်ကနေ25ရက်နေ့ထိကျင်းပမှာဖြစ်ပါတယ်။နှစ်စဉ်ဒုက္ခသည်တွေကိုလက်ခံပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့အခြေချဖို့ရောက်လာတဲ့ဒုက္ခသည်တွေကိုဘယ်လိုမျိုးထောက်ပံ့ကူညီမှုတွေပေးနေပါသလဲဆိုတာကိုဒီသတင်းမှတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့ရောက်လာတဲ့ဒုက္ခသည်တွေကိုအမေရိကန်အစိုးရကရောက်ရောက်ချင်းမှာကူညီထောက်ပံ့တွေပေးပါတယ်။အမေရိကန်နိုင်ငံသားရေးဌာနနဲ့ဒီပူးပေါင်းဆောင်ရွက်ဖို့သဘောတူထားတဲ့ဒုက္ခသည်တွေအခြေတခြားဖြစ်ရေးအကူအညီပေးတဲ့ NGO အဖွဲ့အစည်းတွေကဒီအထောက်ပံ့တွေရရှိအောင်လို့ကူညီဆောင်ရွက်ပေးကြလေရှိပါတယ်။နေရေးထိုင်ရေးပညာရေးဒီအစားအသောက်နဲ့ဒီငွေကြေးစသဖြင့်လိုအပ်တဲ့အကူအညီတွေရရှိအောင်လို့သက်ဆိုင်ရာ NGO တွေရဲ့ဒီ case worker တွေကကူညီဆောင်ရွက်ပေးကြတာပါ။အမေရိကကိုအခြေချဖို့ရောက်လာတဲ့ဒုက္ခသည်တိုင်းအတွက်ကို case worker တွေတတ်မှတ်တာဝန်ပေးထားတာမို့သူတို့အနေနဲ့ဘယ်လိုမျိုးကူညီတွေလုပ်ပေးရပါသလဲဒီ Houston U က YMCA International မှာဒုက္ခသည်တွေအလုပ်ကံတွေရရှိအောင်လို့ဒီ case manager job developer အနေနဲ့လုပ်ခဲ့ဘူးတဲ့ကို David Bulling ကိုမေးကြည့်ထားပါတယ
်ကျွန်တော် YMCA International Services Houston မှာresettlement and placement နဲ့ဒီ job development မှာအလုပ်ရှာတဲ့ဖက်နဲ့လူရီယိုနီယံထိုင်ခင်ပြင်ဆင်ပေးတဲ့ဖက်မှာကျွန်တော်9နှစ်လောက်လုပ်ခဲ့ပါတယ
်ဆိုတော့အခုလိုမျိုးဒီအမေရိကန်ကိုရောက်လာတဲ့ဒုက္ခသည်တွေအခြေကျအောင်ပေါ့နော်ကူညီခဲ့တဲ့အတွေ့အကြုံရှိသူတယောက်အနေနဲ့ကဒီအမေရိကန်ကိုရောက်လာတဲ့ဒုက္ခသည်တွေမှာဘယ်လိုမျိုးရပါဝင်နေနောက်ဒီအထောက်ပံ့ပေါ့နော်အခွင့်အလမ်းတွေရှိတယ်ဆိုတာလည်းရှင်းပြပေးပါရှင့
်ပထမအနေနဲ့ကတော့ဒီရောက်လာတဲ့လူတွေအားလုံးကနေရာထိုင်ခင်ပြင်ဆင်ပေးဖို့အဲ့ဒါကနံပါတ်1ပေါ့နော်နေရာထိုင်ခင်းကတော့ပြင်ဆင်ပေးဖို့ရှိမယ်ပြီးတော့အတိအကကျတော့လိုအပ်တဲ့ service address နဲ့အကုန်လုံးရှောက်ပေးရမယ်ဒီ social security card တို့ID ဒီ driving license လိုအပ်ရင်လည်း driving license တို့အစပြီးတော့ DESL class တို့ပြီးတော့အရေးကြီးဆုံးကတော့အလုပ်ရှာပေးဖို့ပေါ့အလုပ်ကိုဒီ agency တွေကနဲ့ရှာပေးရတယ်ဟုတ်တယ
်ဒီဒုက္ခသည်တိုင်းကပြည်내အစိုးရနောက်တစ်ခါဟိုဒီနဲ့အစိုးရပေးတဲ့အထောက်ပံ့တွေကိုလည်းရှောက်လို့ရတယ်နောက်တစ်ခါဒီ Federal အစိုးရပေးတဲ့ဒီညာယာယီပေါ့နော်ငွေချေးတို့နောက်အစားအသောက်ဒီကျန်းမာရေးအထောက်ပံ့တွေကိုလည်းရှောက်လို့ရတယ်ဆိုတော့အဲ့လိုမျိုးရှောက်ထားနိုင်မှုအတွက်ကဒီဟို case worker ပေါ့နော် case manager တိုင်းကဒီဒုက္ခသည်တွေကိုကူညီပေးရတာမျိုးပါလားရှင
်ဟုတ်ကဲ့ပါဒီ case worker တွေကခုနပြောတဲ့ food stamp တို့ဆိုရင် Medicaid တို့ဆိုရင်ဒါ state ကလာတယ်ပေါ့နော်အများသောဖြစ်ပြီးတော့ဒီ Federal အစိုးရစီရကြတော့ဒီ RCA program ဆိုတာ program နဲ့ matching grant program ဆိုပြီးနှစ်မျိုးရှိပါလေ RCA program ဆိုလို့ရှိရင်ဒီ single report အများစုပြီးတော့ matching grant program ဆိုမိသားစုတွေအများစုအတွက်ဒီ federal အစိုးရကအင်္ဂလခနဲ့ဒီဟိုထမင်းစားဖို့လည်းဖိတ်ပို့ပါ냐ပေါ့နော်ငွေကြေးရနေချင်းထောက်ပံ့တာရှိတယ်ဆိုတော့ဒီ resettlement and placement အတွက်ထောက်ပံ့ထားတဲ့ပတ်စံနဲ့ဒီ matching grant နဲ့RCA ပတ်စံနေနဲ့ဆိုရင်6လ8လလောက်နေရာဒေသမှာမူတည်ပြီးတော့နေထိုင်ဖို့စားသောက်ဖို့လုံလောက်တက်တယ်ပေါ့နော်ဟိုဒါပေမဲ့တခါလေကြတော့အခုနောက်ပိုင်းကြတော့တချို့တွေကဒီ RCA နဲ့ matching grant program တွေမှာပါဝင်တာနောက်ကျတာတို့နှောင့်နှေးတာတို့ပေါ့နော်အဲ့လိုမျိုးတွေကြားရတယ် case တွေများတော့အဲ့လိုမျိုးတွေကြားရတဲ့ခါကျတော့ဒီလိုမျိုးတွေမှာကိုယ် enroll လုပ်ပေးဖို့ကိုအများဆုံးကိုယ့်ရဲ့ Chris case worker တွေကိုလည်းပြောပြပြီးတော့မှအကြောင်းကြားပြီးတော့မှာပေါ့နော်အများအားကိုက proactive ဖြစ်ပြီးတော့ကိုကသူတို့မခေါ်ခင်ကိုကခေါ်မင်းဒီလိုမျိုးတွေမှာကျွန်တော်တို့ဟို enroll လုပ်ပေးပါအချိန်မီပေါ့နော်အဲ့လိုမျိုးလေးတွေဖြစ်စီချင်တယ်ဟုတ်ကဲ့
ဆိုတော့ဟုတ်ကဲ့အဲ့လိုရှင်းပြရလဲကောင်းတယ်ဗျာဆိုတော့ဒီအခုအမေရိကန်ကိုရောက်လာပြီဆိုရင်ဒုက္ခတွေအနေနဲ့ကရရောက်ချင်မှာသူတို့အနေနဲ့ဒီစာရွက်စာရအထောက်ထားရဘွားစာလို့ပေါ့နော်ဘယ်ကနေဘလို့ဘာတွေကိုစာလို့ရမယ်ဆိုတော့အသေးစားသိနိုင်ဖို့ကခက်တယ်လေဆိုတော့သူတို့ကိုဒီတည်တည်ချာချာအချိန်ပေးပြီးတော့မှကူညီပေးတဲ့case worker တွေမရှိဘူးဆိုရင်တော်တော်လေးဟိုအခက်ကြုံရနိုင်တယ်ပေါ့လေဆိုတော့ရောက်လာတဲ့ဒုက္ခတွေကိုအဲ့လိုမျိုးဟိုမဖြစ်မနေပေါ့နော်သူတို့အနေနဲ့ဘာတွေလှုပ်ထားရမလဲဘာတွေသိထားသင့်တယ်လို့ရောအကြံပေးကြအောင်အချက်
သူတို့အနေနဲ့ကပေါ့နော်ခုနဒီ program နေမှာက RCA နဲ့ matching grant program အတိကဒီနှစ်ခုမှာကဒီနှစ်ခုကတခြား agency တွေမှာကိုကအပြောင်းလဲလုပ်ပြီးတော့တခြား agency တွေမှာသွားရှောက်မယ်ဆိုရင်လည်းရှောက်လို့ရတယ်တချို့တွေကမတိကြဘူးပေါ့နော်ဒီသူတို့နဲ့ရောက်လာတဲ့ agency တခုမှာပဲရှောက်လို့ရမယ်လို့ထင်တယ်ဆိုတော့တကယ်လို့ကိုရောက်လာပြီးဆိုလို့ရှိရင် insa ချုပ်ကို6လလောက်လာဖြစ်ဖြစ်တစ်နှစ်လောက်ချုပ်လိုက်ပြီးပြောင်းလို့ဒီကနေနေရာပြောင်းလို့မရတော့ဘူးဆိုလို့ရှိရင်ကို agency ကလည်းပထမတလ2လလောက်အတွင်းမှာဆက်သွယ်တာလုံးဝမကောင်းဘူးလုံးဝ communicate အဆင်မပြေဘူးဆိုရင်ဒီကို agency ရဲ့ manager ကိုတစ်ချက်ပြောရင်ပြောကြည့်ပြောကြည့်လို့မှအဆင်မပြေဘူးဆိုရင်ကိုမြို့ကိုပတ်ဝန်းကျင်မှာရှိတဲ့တခြား agency တွေမှာဒီ RCA နဲ့ matching grant program နဲ့အလုပ်ရှာပေးတဲ့ program ကြီးပေါ့နော်အဲ့လိုမျိုးတွေမှာကျွန်တော်တို့ enroll လုပ်ချင်တယ်ဆိုပြီးတော့မှကိုဖက်ကလည်းအခုနောက်ပိုင်းကနည်းနည်းပူပြီးတော့ခက်ခဲလာတော့ဟို overload ဖြစ်တာပေါ့နော်ဒီ agency manager တွေက case worker တွေကအဲ့လိုအရင်များတော့အဲ့လိုမျိုးသူတို့အသိမကူညီပေးနိုင်ရင်ကိုက agency ပြောင်းချင်လဲဒီ RCA program နဲ့ matching grant program တွေကတခြားနေရာမှာလည်း enroll လုပ်လို့ရတယ်အခုဒီရောက်လာတဲ့ refugee တွေအနေနဲ့လည်းပူပေါင်းဆောင်ရွက်ဖို့လိုတယ်ပေါ့နော်သူတို့ဖုန်းခေါ်သေးရင်ခေါ်လူကိုယ်တိုင်ရုံးကိုသွားသေးရင်သွားဟို case worker တွေလာမှပဲသူတို့အိမ်ကနေစောင့်နေမယ်ဖုန်းခေါ်မှပဲ깟မယ်လာမှပဲကိုကသူတို့နဲ့တွေ့မယ်ဆိုရင်တော့ခုနပြောသလိုနောက်ကြတာမျိုးလေးတွေဖြစ်နိုင်တယ်ပေါ့နော်ဆိုတော့သူတို့မခေါ်ခင်ကိုကသွားမခေါ်ရင်လည်းတစ်ခါလေရုံးကိုသွားငယ်တခုခုပါရများရှိလဲကျွန်တော်အတွက်လိုအပ်တဲ့ဟာတွေအလုံးပြည့်စုံပြီလားသွားပြီးတော့မှမေးသေးမေးပေါ့နော်ဆိုပါစို့ပေါ့နော်အိမ်ဒီပါတွေငှားပေးတယ်ဟိုလိုအပ်တဲ့စာရွက်စာနဲ့အစာရနေအလုံးရှောက်ပေးတယ်အလုံးလုပ်ပေးတယ်ဆိုတာမျိုးကစောစောကရောက်လာတဲ့ refugee အများစုကတော့ပြကြပါတယ်ဆိုတော့အဲ့လိုမျိုးလေးတွေမေးပြီးတော့အခုလိုမျိုးပေါ့နော် VOA တို့ဘာလို့လဲနားထောင်အဲ့ဒါဆိုလို့ရှင်ကိုလည်းပဟုစုတာတိုးပြီးတော့တည်ရတာပေါ့နော်တည်ချင်တာလေးတွေဟုတ်ကဲ့
တခုရှိတာကအခုချက်ချင်းအခုမှပေါ့နော်ဒီအမေရိကန်ကိုရောက်လာတဲ့ဒုက္ခတွေအတွက်ကဒီဘာသာစကားအခက်အခဲတွေ့နိုင်ပါတယ်အထူးသဖြင့်မြန်မာနိုင်ငံကလာတဲ့ဒုက္ခတွေအနေနဲ့ဆိုလဲချက်ချင်းဒီမှာအမေရိကန်တွေပြောတဲ့အသုံးနှုန်းတို့ဒီအထူးသဖြင့်ရုံးနေမှာတုံးတဲ့အသုံးနှုန်းတွေနားလည်နိုင်ဖို့ခက်တယ်ဆိုတော့အဲ့ဒါကြောင့်လည်းတချို့တွေကဒီရုံးသွားရမှာကိုဟိုစိုးရိမ်မှုတွေရှိကောင်းရှိနိုင်တယ်လေဆိုတော့အဲ့လိုလူမျိုးတွေရောဘယ်လိုမျိုးဟိုအကူအညီတွေပြင်ဆင်ထားပေးတယ်လို့ပြောနိုင်တယ်ရှင
်ခုနောက်ပိုင်းဆိုအများကြီးအဆင်ပြေတယ်ဒီ agency တွေကိုရောက်လို့ဘာသာဟိုစကပြန်မရှိရင်ဖုန်းလိုင်းကနေတဆင့်စကပြန်နဲ့ service တီးကိုခေါ်ခိုင်းလို့ရပါတယ်ဒါဒီ agency ကခေါ်ပေးရမယ်ဟာဖြစ်တယ်ပေါ့နော်ဆိုတော့အရေးကြီးလို့ရှိရင်ကြတော့တို့ခေါ်ပေးရမယ်တို့ပါစကပြန်ကိုဖုန်းကနေခေါ်ပေးပြီးတော့ကိုလိုအပ်တာကို request လုပ်ဖို့လို့ဆိုတော့ကျွန်တော်မြန်မာတွေကအရန်ရှက်တတ်တယ်နည်းနည်းအားနာတတ်တဲ့ခါကျတော့ဟိုကို့အမေရိကန်မှာကျတော့ကို့အခွင့်အရေးတွေရဖို့ကအရန်ကြီးရှက်ပြီးအားနာရင်ကျတော့နောက်ကျကြံခက်တတ်တယ်ပေါ့နော်ဆိုတော့နည်းနည်းလေးတော့အရေးစွန့်ပြီးတော့မှသွားလာလုပ်ကင်ပြောဆိုကြဖို့ပြောရှင်ပါတယ်ဟုတ
်အမေရိကန်ကိုရောက်လာတဲ့ဒုက္ခသည်တွေလူမှုအသားဝိုင်းထဲမှာအခြေချအောင်အလောက်ကန်ရရှိအောင်လို့ကူညီပေးခဲ့မှုတဲ့ကိုဒေးဗစ်ဘူနင်ဖြစ်ပါတယ်ရှင်အမေရိကန်ပြည်တော်စုမှာဒီဒုက္ခသည်ဆိုင်ရာဥပဒေကို1980ခုနှစ်မှာပြဋ္ဌာန်းခဲ့ပြီးကလေးကမြန်မာနိုင်ငံကအပါအဝင်ဒီအမေရိကန်ပြည်တော်စုမှာအခြေချနေထိုင်နိုင်အောင်လို့လက်ခံခဲ့တဲ့ဒုက္ခသည်ပေါင်းက3,000ထက်မနည်းရှိပါတယ်ရှင်ကျွန်မစဉ်းမြန်ပါမှာ
အမေရိကန်မှာအခြေချဒုက္ခသည်ရပိုင်ခွင့်အကြောင်းကိုတင်ဆက်ပေးခဲ့တဲ့မဆုမြတ်မွန်ရဲ့လူမှုရှုခင်းထုတ်လွှင့်ချက်ပါရှင်အခုဆက်ပြီးတော့မယေးသနာကျော်စီစဉ်တင်ဆက်တဲ့တတ်တရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်2023ခုနှစ်အတွင်းကမ္ဘာမှာအထူးခြားဆုံးသူဖြစ်တဲ့အမေရိကန်အဆိုတော် Taylor Swift ကိုရွေးချယ်လိုက်ပါတယ် Blackpink အဖွဲ့ရဲ့ဖျော်ဖြေရေးစာချုပ်တက်တန်းတိုးမတိုးစိတ်ပူနေကြတဲ့သူတွေအတွက်သတင်းကောင်းကတော့သူတို့အားလုံးကိုစာချုပ်တက်တန်းတိုးလိုက်ပါတယ်ဒီလိုမျိုးထင်ရှားတဲ့အနုပညာသတင်းတိုးတိုးထွားထွားတွေကိုစူးစိပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်မှာမတ်ရေးတန်တာကျော်တင်ဆက်ပေးထားပါတယ်
2023ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ် 2023 Person of the Year ဖြစ်နေကမ္ဘာဂီတာဆင်မြင့်မှာအအောင်မြင်ဆုံးဖြစ်နေတဲ့ American Pop အဆိုတော် Taylor Swift ကိုတိုင်းမဂ္ဂဇင်းကရွေးချယ်လိုက်ပါတယ် Britain ဘီရင် Charles နဲ့ဒီနေ့အတွင်းမှာအထူးအောင်မြင်တဲ့ Barbie ရုပ်ရှင်က Hollywood မှာတပိတ်မောက်ဆန္ဒပြနေသူများဒီလိုမျိုးစကားတင်ရွေးချယ်သူတွေကမှ Taylor Swift ကိုရွေးချယ်လိုက်တာဖြစ်ပါတယ် လူသန်း 7,000 နေထိုင်တဲ့ကဘာကြီးကနေလူဒူးတွေကိုရွေးချယ်ဖို့ဆိုတာလွယ်တဲ့အလုပ်မဟုတ်ပါဘူး။ပျော်ရွှင်မှုဆိုတာကိုကိုးစားပြုတဲ့သူကိုရွေးချယ်လိုက်ပါတယ်။ကဘာကိုအလင်းရောင်ဆောင်ကျင်းပေးနိုင်တဲ့သူပါလို့တိုင်းမဲ့ကစင်စားတဲ့မှုက MBC ရုပ်သံကိုပြောသွားပါတယ်။သူကရာသီဥတုလိုပါပဲ။နေရာနဲ့မှရောက်ရှိနေသူပါလို့လည်းပြောပါတယ်။တိုင်းမဲ့ကစင်ကအခုလိုမျိုးကဘာမှာတစ်နှစ်တစ်နှစ်အကောင်အဆိုးသတင်းထိပ်တန်းကိုနေရာယူထားတဲ့အထူးခြားဆုံးပုဂ္ဂိုလ်အုပ်စုအကြောင်းအရာကိုရွေးချယ်တာ1928ခုနှစ်ထဲကစတင်ခဲ့တာဖြစ်ပါတယ်။အရင်နှစ်တွေကရွေးချယ်ခံရတဲ့သူတွေထဲမှာတော့ American သမ္မတ Joe Biden, Russia သမ္မတ Putin, အသားအရံခွဲခြားမှုတိုက်ဖျက်ရေးကောင်စား Martin Luther King နဲ့ရွှေရင်ကရာသီဥတုဖောက်ပြန်ရေးတားဆီးသူ Greta Thunberg တို့လည်းပါဝင်ခဲ့ပါတယ်။ Taylor Swift ရဲ့ဒီနေ့2023ခုနှစ်အတွင်း Eras Tour ဖျော်ဖြေခီစဉ်ဟာအရင်တစ်ခါမှမရှိဘူးတဲ့အတိုင်းအတာနဲ့အောင်မြင်ခဲ့ပြီးတော့သူက2014ခုနှစ်မှာထွက်ပြီးသား1989 Day Album ကိုပြန်အသံသွင်းထုတ်ဝေတော့လေအယောင်ဆန်ခြင်းချုပ်ခဲ့ပါရင်သူနဲ့ပတ်သက်ပြီးတော့ကမ္ဘာကျော် Harvard တက္ကသိုလ်ကအတန်းတစ်ခုဖြစ်နေတင်ကြားမှာဖြစ်ပါရင်ကမ္ဘာကျော်လူကြိုက်များတဲ့ K-pop Day ဆိုတော့အဖွဲ့ဖြစ်တဲ့ Blackpink တစ်ဖွဲ့လုံးသူတို့ကိုကိုစားပြုစီမံပေးနေတဲ့ကုမ္ပဏီ YG Entertainment နဲ့စာချုပ်သက်တမ်းတိုးလိုက်ပြီးလို့ကုမ္ပဏီကဒီဇင်ဘာလ6ရက်နေ့ဗုဒ္ဓဟူးနေ့ကပဲကြေညာသွားပါရင်Blackpink နဲ့အကြေလဲဆွေးနွေးပြီးတော့အပြန်အလှန်ယုံကြည်လေးစားမှုတွေကိုအခြေခံပြီးတော့စားချုပ်လက်မှတ်ထိုးလိုက်ပါတယ်လို့ YG Entertainment ကသတင်းမီဒီယာထုတ်ပြန်ချက်ထဲမှာပြောသွားတာပါဒီမတိုင်ခင်တုန်းကတော့သူတို့အဖွဲ့တွေကတချို့စားချုပ်သက်တမ်းမတိုးတော့ဘူးဆိုပြီးတော့နောက်တော်တော်ကြာသတင်းတွေထွက်နေခဲ့ပါတယ် Blackpink အဖွဲ့ဝင်တွေဖြစ်တဲ့ Jennie Rose, Jisoo နဲ့ Lisa တို့တယောက်ချင်းစီရဲ့အဖွဲ့လိုက်မဟုတ်ပဲတူးချင်းအမှုပညာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးနေတော့မယ်လို့ကုမ္ပဏီကပြောပါတယ်Blackpink Korea K-pop အဖွဲ့မှာအမျိုးသမီးလေး၄ဦးပါဝင်ပြီးတော့၃ဦးကကိုရီးယားလူမျိုး၁ဦးကထိုင်းလူမျိုးဖြစ်ပါတယ်။ YouTube ဗီဒီယိုစာမျက်နှာမှာသူတို့အဖွဲ့ရဲ့စာမျက်နှာကဂီတစာမျက်နှာတွေနဲ့လူကြည့်အများဆုံးဖြစ်လို့ဒီနေ့အစပိုင်းမှာပဲဂင်းနဲ့ကမ္ဘာစံချိန်မှတ်တမ်းတွေဝင်သွားခဲ့တာပါ။အခုဆိုရင်အဲ့ဒီစာမျက်နှာမှာပရိသတ်တန်း90ကျော်နေပါပြီ။သူတို့အဖွဲ့ကကမ္ဘာတစ်လွှားလှည့်ပြီးတော့ဒီနေ့ကြာဖျော်ဖြေပွဲတွေကျင်းပခဲ့တာမှာမနေ့ကအော်တိုဘာကနေပြီးတော့ဒီနေ့2023စက်တင်ဘာမှာအဆုံးသတ်ပါတယ်။ကဘာတလောမှာပွဲပေါင်းစုစုပေါင်း60ဖျော်ဖြေခဲ့ပါတယ်ရှင
်။ကဘာတလောအမှုပညာလောကကထူးထူးခြားခြားသတင်းတူတူထွားလေးတွေကိုစုစည်းပြီးတော့တင်ဆက်ပေးခဲ့တဲ့မယေးသန္တာကျော်ရဲ့တက်တက်ရောက်သတင်းလောအစီအစဉ်မှာရှင်။ဒီနေ့နာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်ကားမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှဆင်နိုင်ပါတယ်။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင်။
ကာဇာမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အကူအညီပေးလုပ်ငန်းတွေဟာအကြီးအကျယ်ရပ်တန့်သွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူကပြောပါရယ်။အီဂျစ်နယ်ဆက်နီရာဖာဒီတာကလွှဲရင်တခြားနေရာတွေမှာတိုက်ပွဲတွေကြောင့်အဓိကလမ်းမကြီးတွေမှာတားလာမှုတွေကန့်သက်ထားတဲ့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေကိုအတားအဆီးဖြစ်နေတာပါ။ကာဇာမှာရှိတဲ့လူပေါင်း 1.9 သန်းဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရပြီးအများစုကတော့လူပြည့်ကျက်နေတဲ့အပြင်လုံလောက်တဲ့တန့်ရှင်းမှုမရှိတဲ့အကူအညီပေးရေးစင်တာတွေမှာခိုးလုံနေကြရတဲ့အတွက်ဆက်ယောဂါတွေပြန့်နှံ့လာမဲ့အန္တရာယ်နဲ့ရင်ဆိုင်နေကြရပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြိပခါတွေနဲ့ပတ်သက်လို့ငင်းချိုင်းအတွက်ဆွေးနွေးမှုတွေမှာအပြူသဘောဆောင်တဲ့ရလဒ်တွေရှိခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပဲပြောလိုက်ပါတယ်မြန်မာပြည်မြောက်ပိုင်းကပြိပခါတွေရောဘာကြီးဆိုင်ရာရောဘာကြီးဟာတက်ဆိုင်သူတွေအားလုံးအတွက်အကျိုးရှိမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးအတွက်လည်းအကျိုးရှိပါတယ်မြောက်ပိုင်းဒေသပြိပခါနဲ့ပတ်သက်ပြီးငင်းချိုင်းရေးဆွေးနွေးခဲ့ပြီးအပြူသဘောဆောင်တဲ့ရလဒ်တွေအတွက်ဝမ်းသာပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နိုင်ကဒီကနေ့ဘေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါမြန်မာနိုင်ငံမှာမကြသေးခင်ရက်ကစလို့လောင်စာဆီရှားပါမှုသတင်းတွေထွက်ပေါ်နေချိန်မှာပဲတရားမဝင်တိုးလောင်ရောင်းချသူတွေကိုအရေးယူမယ်လို့အာဏာပိုင်တွေကတတိပေးလိုက်ပါသေးတယ်ခွင့်ပြုချက်လိုင်းစင်မရှိပဲဂါလန်50ထပ်ပို့ပြီး73စီတွေကိုပို့ဆောင်တာတူလောင်တာရောင်းချတာတွေရှိခဲ့ရင်ထောင်ဒဏ်ငွေဒဏ်အပြစ်ပေးအရေးယူခံရမှာဖြစ်ကြောင်းတတိပေးခဲ့တာပါဥပဒေချိုးဖောက်ကြောင့်စစ်ဆေးတွေ့ရှိခဲ့ရင်အနည်းဆုံးငွေကျပ်3သိန်းကနေအများဆုံး3,500ဒါမှမဟုတ်တစ်နှစ်ထပ်ပို့တဲ့ထောင်ဒဏ်တွေဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးကိုချမှတ်ခံရနိုင်တယ်လို့လည်းကြေညာထားပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chronolius Dinor နဲ့ Joe Gill တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်။
This program has come to you from the Voice of America.